Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်နိုဝင်ဘာလ14ရက်အင်္ဂါနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line 2425 3050တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့လည်းပြင်ကြီး VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျွန်မရှာဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင်
။မင်္ဂလာညချမ်းပါရှင်ကျွန်မတင်ပြထိုက်ပါရှင်အားရှာညီလာခံကိုအမေရိကန်သမ္မတတက်ရောက်မဲ့အစီအစဉ်ကိုအချိန်ကပ်ပြီးတော့ဖျက်လိုက်ပါတယ်။ဖိလစ်ပိုင်မှာအာဆီယံအစည်းအဝေးတွေတက်ရောက်နေတဲ့နိုင်ငံတော်အထိုင်မင်္ဂပုဂ္ဂိုလ်ထောင်ဆန်းစုကြည်ကတော့အမေရိကန်နိုင်ငံသားဝင်ကြီးနောက်ဂျပန်ဝင်ကြီးချုပ်တို့နဲ့တီးခြားစီတွေ့ဆုံဆွေးနွေးပါတယ်။ရိုဟင်ဂျာတွေဘေးကင်းစွာနေရာရင်းပြန်နိုင်ရေးဆောင်ရွက်ပေးဖို့ကုလအထွေထွေမှုချုပ်နောက်ကနေဒါဝင်ကြီးချုပ်တို့ကတိုက်တွန်းပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူကြေညာပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
တဲ့တင်ဒီမှာဆန်းတဲ့တင်လက်ရှိကောင်းရှိနိုင်တယ်။ဝါရားဖြတ်လောက်ကျန်တဲ့တင်နဲ့ရှိကောင်းရှိနိုင်တယ်။ဘယ်လိုပဲဖြစ်ဖြစ်ဆွဆွဲခံရပြီ။ဆွဆွဲခံရပြီဆိုလို့ရှိရင်တော့ဒါမဟုတ်ចောင်းတက်တည်ပြဖို့တကတက်တည်အထောက်ထားခိုင်ခိုင်လုံလုံဖြစ်ဖို့လိုတယ်။ကြောကြားချက်တွေက
Equality မြန်မာညွှန်ကြားရေးမှူးဦးအောင်မျိုးမင်းပြောသွားတာပါ။အပြည့်စုံကိုတင်တွေပြီးမှနားဆင်ကြပါမယ်။ဒါအပြင်ရခိုင်ပြည်နယ်ဘူးတီတောင်ဘက်မှာမူရစေဝအများပြဖန်စီရမိတဲ့အကြောင်းတခါလူကုန်ကူးမှုဆိုင်ရာဥပဒေပြဋ္ဌာန်းရေးအကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်။စီစဉ်ထားတဲ့အချိန်ထက်နောက်ကျပြီးချင်းပါခဲ့တဲ့နိုင်ငံ17နိုင်ငံရဲ့အရှိအာရှထိပ်သီးညီလာခံကိုအမေရိကန်သမ္မတတက်ရောက်မဲ့ကိစ္စကိုအချိန်ကပ်ပြီးတော့ဖျက်လိုက်ပါတယ်။ထိပ်သီးညီလာခံကိုမတက်တော့ပဲသမ္မတဒေါ်နယ်ထရန့်ကဖိလစ်ပိုင်ကနေထွက်ခွာဖို့ Air Force 1လေယာဉ်စီကိုထွက်ခွာခဲ့တာပါသမ္မတရဲ့လေယာဉ်ကအရင်စီစဉ်ထားတဲ့အချိန်ထက်နိုင်ဝက်ဆော့ပြီးဖိလစ်ပိုင်နိုင်ငံနီနွိုင်အကီနိုနိုင်ငံတကာလေဆိပ်ကနေထွက်ခွာခဲ့ပါတယ်ထိပ်သီးညီလာခံမှာတော့သမ္မတထရန့်ရဲ့အစားနိုင်ငံသားရေးဝန်ကြီး Rex Tillerson တက်ရောက်ပါတယ်ညီလာခံမှာပြောမယ်မင်းကုန်းကိုလည်းအစောပိုင်းမှာပဲအရှိတောင်အာရှနိုင်ငံများအသင်းအာဆီယံခေါင်းဆောင်တွေနဲ့နေလေစာစာပွဲမှာပြောဆိုခဲ့တဲ့အကြောင်းအမေရိကန်သမ္မတအင်ဂျူရောကရှင်းလင်းပါတယ်ဖိလစ်ပိုင်မှာမူလအစီအစဉ်ထက်တရက်ပိုပြီးနေဖို့ရက်တိုးလိုက်ရတဲ့အကြောင်းရင်းကအရေးပါတဲ့ဒေတာတွေမဟာဗျူဟာဆန်ညာဆွေးနွေးပွဲတစ်ခုဖြစ်တဲ့အရှိအာရှညီလာခံကိုသမ္မတထရန့်တက်ရောက်နိုင်ဖို့ဖြစ်ပါတယ်စနေကြအရှ၅နိုင်ငံခီးစဉ်ပြီးအမေရိကန်သမ္မတကမူဝါဒရေးရာအရေးပါတဲ့ညှိနှိုင်းချက်တွေထုတ်ခဲ့တာမရှိပေမဲ့လို့နိုင်ငံအကြီးအကဲတွေနဲ့မိတ်ဆွေဖွဲ့နိုင်ခဲ့တယ်လို့သမ္မတကပြောဆိုပြီးတိတ်ကိုအောင်မြင်တဲ့ခီးစဉ်ဖြစ်တယ်လို့တော့ညှိနှိုင်းခဲ့ပါတယ်။အနည်းဆုံးဒေါ်လာ300ဘီလီယံတန်ဖိုးရှိတဲ့သဘောတူညီချက်တွေရရှိခဲ့ကြောင်းသမ္မတထရန့်ကပြောဆိုပြီးမဲ့အသေးစိတ်ကတော့မပြောပါဘူး။နိုင်ငံစုံပါဝင်တဲ့ပစိဖိတ်သမုဒ္ဒရာရပ်ဝန်းနိုင်ငံများပူးပေါင်းဆောင်ရွက်မှု TPP လိုမျိုးကုန်သွယ်ရေးသဘောတူညီချက်တွေကိုအမေရိကန်ဆွေရဘက်ကလက်မခံမဲနှစ်နိုင်ငံချင်းစီးပွားရေးသဘောတူညီချက်တွေကိုသာလိုလားတယ်ဆိုတာကိုလည်းအခုခီးစဉ်အတွင်းသမ္မတထရန့်ကထပ်လောင်းဖော်ပြခဲ့ပါတယ်။အာရှခီးစဉ်နဲ့ပတ်သက်ပြီးကြေပြန်းတဲ့ကြေညာချက်ကိုတော့လက်မဲ့ဗုဒ္ဓဦးနှစ်ကြာသာပတိနှစ်လောက်မှာထုတ်ပြန်မယ်လို့လည်းသမ္မတထရန့်ကပြောဆိုထားပါတယ်ရှင်။
2016အမေရိကန်သမ္မတရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲအပြီးကာလတွေမှာ WikiLeaks ရဲ့ Twitter ကနေသူ့ကိုတီးတန့်ပေးပို့ခဲ့တဲ့စာရီကိုသမ္မတဒေါ်နယ်ထရမ့်ရဲ့သားကထုတ်ပြန်လိုက်ပါတယ်။တီးတန့်ဆက်သွယ်မှုတွေရှိခဲ့တဲ့အကြောင်းထောက်ထားတွေရရှိခဲ့တဲ့ The Atlantic စာဆောင်ကပထမဆုံးအကြိမ်သတင်းဖော်ပြခဲ့ပြီးနောက်ပိုင်းအကြာမှာပဲဒေါ်နယ်ထရမ့် Jr. က WikiLeaks နဲ့တီးတန့်စာအဆက်အသွယ်တွေကိုထုတ်ပြန်ခဲ့တယ်လို့အပြန်အလှန်ရေးသားထားတဲ့စာရီဟာလည်းသိအရေးမကြီးတဲ့သဘောမျိုး Twitter ဆက်မျက်နှာမှာရေးသားခဲ့တာပါ။WikiLeaks နဲ့ပဲပေါင်းဆောင်ကဖိအားပေးခံရတဲ့ WikiLeaks တီထောင်သူ Julian Assange တို့ဟာသူတို့ကိုလူတီများလောင်ကြိုပန်းချက်တစ်စိတ်တစ်ပိုင်းဖြစ် Trump Jr. ကိုဆက်သွယ်တဲ့သဘောမျိုးလဲစာရိတ်ထဲမှာတွေ့ရပါတယ်။2016 September နဲ့2019 July လအတွင်း WikiLeaks ဖက်က Trump Jr. ကိုအကြိမ်အတော်များများစာရေးသားပေးပို့ခဲ့ကြောင်းလဲ The Atlantic စာဆောင်ကဖော်ပြပါတယ်။စာအတော်များများကို Trump Jr. ကလိမ့်လူရှုထားပေမဲ့၃ချိန်အကြောင်းပြန်ခဲ့ပါတယ်။WikiLeaks ကပေးပို့လာတဲ့စာတိုင်းကို Trump Jr. အကြောင်းမပြမိမဲ့နောက်ပိုင်းသမ္မတဖြစ်လာခဲ့တဲ့ Donald Trump နဲ့နှိစက်မှုရှိသူအဖြစ်သူ့ကိုအတုံးချဖို့ကြိုးစားလာတဲ့ WikiLeaks ကိုပြစ်ပယ်တာမျိုးတော့မလုပ်ခဲ့ပါဘူး။စာအဆက်အသွယ်ရှိခဲ့တဲ့အကြောင်းအတိမပြုတ်နိုင်ဘူးလို့အစောပိုင်းမှာ Julian Assange ကသူ့ရဲ့ Twitter ဆက်မျက်နှာမှာရေးသားခဲ့ပေမဲ့နောက်ပိုင်းမှာတော့လူသိများအောင်လုပ်ဖို့ကြိုးပမ်းချက်တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။
အမေရိကန်အောက်လွှတ်တော်တရားရေးကော်မတီရှင်းမောက်မှာမကြခင်မှာပဲရှင်းနေချုပ် Jeff Sessions ထွက်ဆိုဖို့ရှိနေပါတယ်။ Republican လွှတ်တော်မှတ်တွေထောက်ပြထားတဲ့ကိစ္စတချို့ကိုစုံစမ်းစစ်ဆေးဖို့တင့်မတင့်သုံးသပ်ဖို့အကြီးအကဲအဆိုရရှင်းနေတွေကိုရှင်းနေချုပ်ကညွှန်ကြားထားတဲ့ကိစ္စနဲ့ပတ်သက်ပြီးမေးမြန်းခံရမယ့်အနေအထားရှိပါတယ်။ Hillary Clinton နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူစဉ်ကာလအတွင်းကိုယ်ပိုင် email စာပါအသုံးပြုခဲ့မှုသူမရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့နဲ့နိုင်ငံလုံးဆိုင်ရာ Democratic Party ကော်မတီကြားပူးပေါင်းကြံစည်ခဲ့မှုဆွဆွဲချက်နောက် Clinton Foundation သမ္မတ Obama လက်ထက်က American Uranium တပ်တူတွင်းတွေကို Russia နောက်ွယ်ကပတ်သက်နေတဲ့ကုမ္ပဏီတစ်ခုကဝယ်ယူခဲ့တဲ့ကိစ္စတွေကိုစစ်ဆေးဖို့အထူးစုံစမ်းစစ်ဆေးရေးမှုခန့်အပ်ပေးဖို့ပြီးခဲ့တဲ့ဇူလိုင်လမှာပဲကော်မတီဥက္ကဋ္ဌအောက်လွှတ်တော်အမတ် Robert Goodlatte ကရှင်းနေချုပ် Sessions ကိုပြောဆိုထားတာပါ။ဒါ့အပြင်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုအပေါ်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးစစ်ဆေးဖို့ကိုလည်းပေးစာမှာတိုက်တွန်းပါတယ်။ဒီနေ့အစောပိုင်းကလွှတ်တော်အမတ်တွေစည်းရင်းပြုစုပေးပို့ထားတဲ့စာထဲမှာကိစ္စရက်တွေကိုသုံးသပ်ဖို့အကြီးအကဲအဆိုရရှင်းနေတွေကိုရှင်းနေချုပ်ကညွှန်ကြားထားတဲ့အကြောင်းလက်ထောက်ရှင်းနေချုပ် Stephen Boyd ကမနေ့တနင်္လာနေ့ကအောက်လွှတ်တော်တရားရေးကော်မတီထံကိုစာပေးပို့ခဲ့တာဖြစ်ပါတယ်ရှင်
။အယ်ဘမ်မပြင်းတဲ့အထက်လွှတ်တော်အဖြစ်ဝင်ရောက်အရွေးခံမှုရှိနေတဲ့ Ray Moore ကသူ့ကိုအသက်16နှစ်အရွယ်မှာလိမ့်မိုင်းဆိုင်ရာမဖွဲမရလုခဲ့တယ်ဆိုပြီးအခုနောက်ဆုံးထုတ်ပြောလာတဲ့အဲ့ဒီအချိန်ကစာတောက်ဆိုင်စပွဲထိုးအမျိုးသမီးရဲ့ဆွဆွဲချက်ကိုညင်ပယ်လိုက်ပါတယ်။အဲ့ဒီအချိန်တုန်းက Moore ဟာအယ်ဘမ်မပြင်းတဲ့ကခရိုင်အစိုးရရှင်နေတယောက်ဖြစ်ပါတယ်။ Moore ကအဲ့ဒီအမျိုးသမီးကိုသူမသိကြောင်းနဲ့သူ့အပေါ်ဆွဆွဲချက်တွေဟာနိုင်ငံရေးရတတ်ခဲ့တာဖြစ်တယ်လို့ပြောဆိုထားပါတယ်။အယ်ဘမ်မပြင်းတဲ့အထက်လွှတ်တော်အမအဖြစ်ရွေးကောက်ခံရရေးမဲဆွယ်စည်းရုံးမှုတွေမှာသူကတခြားသူတွေထက်အသာစီးရနေတာကြောင့်သူ့ကိုနိုင်ငံရေးရတတ်ခဲ့တာလို့ဆိုပါတယ်။ကိုရိုင်းမေးခွန်းတွေကိုမဖြေခဲ့ပေမဲ့လို့သူနဲ့ပတ်သက်လို့ဇနီးတွေကိုပြောခွင့်ပေးခဲ့ရမှာဇနီးဖြစ်သူကလည်းသူ့ဘက်ကကာကွယ်ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တဲ့ Washington Post သတင်းစာကထုတ်ဝေတဲ့ဆောင်းပါးတစ်ခုထဲမှာတော့အခုနောက်ဆုံးထုတ်ပြောလာတဲ့အမျိုးသမီးအပြင်တခြားအမျိုးသမီး၄ဦးကမိုးဟာသူတို့ကိုဆက်ကြောတဲ့အရွယ်တုန်းကလိမ့်မိုင်းဆိုင်ရာမဖွဲများလုခဲ့တယ်ဆိုပြီးဆွဆွဲထားတာဖြစ်ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9329လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိလူခုန်တိုက်ခါနဲ့အညီဌာနေပြန်ခွင့်နောက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပြည့်ခွင့်နေတဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုဒီကနေ့တိုက်တွန်းလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာကအရှိတောင်အရှနိုင်ငံများအသင်းထိပ်သီးညီလာခံအတွင်းမှာကုလအတွင်းရေးမှူးချုပ်ကအခုလိုတိုက်တွန်းခဲ့တာလို့ကြေညာချက်မှာဖော်ပြပါတယ်။တဆက်တည်းမှာပဲဒီကနေ့ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာကျင်းပတဲ့အာဆီယံကနေဒါထိပ်သီးညီလာခံမှာလဲကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းဘင်္ဂလားဒေ့ရှ်ဘက်ရောက်ရှိနေတဲ့မွတ်စလင်တွေဌာနေပြန်နိုင်ရေးအတွက်ပူးပေါင်းဆောင်ရွက်မယ်လို့ပြောဆိုသွားပါတယ
် Canada will continue to support ASEAN's humanitarian political efforts to find a sustainable and just solution to the ongoing crisis and we will also continue to work with the governments of Myanmar
အိုအိမ်ဆွန်ခွာထွက်ပြေးကြရသူတွေဘေးကင်းလုံခြုံမှုရှိရှိနဲ့ဌာနေပြန်နိုင်ရေးအတွက်မြန်မာဘင်္ဂလားဒေ့ရှ်အစိုးရတွေနဲ့ကနေဒါနိုင်ငံကဆက်လက်ဆောင်ရွက်မှာဖြစ်တယ်လို့လက်ရှိဖြစ်နေတဲ့ပြဿနာတွေပြည်လည်ဖို့ရေရှည်တည်တဲ့နယ်ဖြေရှင်းချက်တစ်ခုရရှိနိုင်ရေးအာဆီယံနိုင်ငံတွေရဲ့လူသားချင်းစာနာထောက်ထားမှုနိုင်ငံရေးအရာကြိုးပမ်းမှုတွေကိုလည်းကနေဒါကဆက်ပြီးထောက်ခံသွားမယ်လို့ဝန်ကြီးချုပ်ကပြောဆိုခဲ့တာပါနိုင်ငံတော်အထက်မြန်မာပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တီးထန့်တွေ့ဆုံဆွေးနွေးခဲ့တဲ့ကနေဒါဝန်ကြီးချုပ်ကဒီပြဿနာကိုငြိမ်းချမ်းစွာဖြေရှင်းနိုင်ရည်အထောက်အကူဖြစ်စေမယ်ရခိုင်အချံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအလေးထားဆောင်ရွက်ဖို့အရေးကြီးတဲ့အချက်တွေကိုလည်းဆွေးနွေးခဲ့ကြောင်းပြောပါတယ်မနီလာမြို့တော်ကအာဆီယံထိပ်သီးဆွေးနွေးပွဲတွေအတွင်းဒီကနေ့မှပဲအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အစည်းအဝေးတွေပြင်ပမှာတီးခြားတွေ့ဆုံဆွေးနွေးပါတယ်။မြန်မာနိုင်ငံနေပြည်တော်ကိုမနေ့ပြန်လာရောက်ဖို့ရှိနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့ခီးစဉ်အတွင်းမှာလည်းရိုဟင်ဂျာအရေးဆွေးနွေးမယ်လို့ခန့်မှန်းထားကြပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာ
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ဒီကနေ့တည်တံ့တွေ့ဆုံပြီးမြန်မာနိုင်ငံဖွံ့ဖြိုးရေးရမုံငွေပေးအပ်မဲ့ကိစ္စတွေဆွေးနွေးခဲ့ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်။ဂျပန်ကပေးအပ်မဲ့အကူအညီတွေထက်မှာတော့ရန်ကုန်မြို့ဖွံ့ဖြိုးတိုးတက်ရေးနဲ့တည်ယူပို့ဆောင်ရေးကဏ္ဍ၊လျှက်စစ်မေးရရှိရေး၊ရန်ကုန်မန္တလေးရထားလမ်းဖောက်လုပ်ရေး၊လေယာဉ်စိုက်ပျိုးရေးကဏ္ဍဝင်ငွေတိုးတက်ရေး၊အသေးစားနဲ့အလက်စားချေငွေပေးရေး၊တိုင်းရင်းသားဒေသများဖွံ့ဖြိုးတိုးတက်မှုကူညီထောက်ပံ့ရေးအတွက်ဂျပန်ရန်ငွေ1.1ဘီလီယံအကူအညီပေးမဲ့ကိစ္စလည်းပါဝါတယ်။ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်ပြီးတောင်အောင်ဆန်းစုကြည်ရဲ့ဆောင်ရွက်ချက်တွေကိုထောက်ခံကူညီပေးတော့မှာဖြစ်ပြီးလမ်းဖောက်လုပ်ရေး၊လျှက်စစ်ပစ္စည်းထုတ်လုပ်ရေးအတွက်ဂျပန်ယန်1.5ဘီလီယံထောက်ပံ့ရေးကိစ္စနောက်ရက်တဖွဲ့ဝင်တွေကိုတင်ဒန်းပေးရေးတွေကိုလည်းဆွေးနွေးခဲ့ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးကဖော်ပြပါရယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ရဲ့ဒီကနေ့တွေ့ဆုံပွဲမှာတော့နိုင်ငံခြားရေးဝန်ကြီးဌာနဒုဝန်ကြီးဦးကျော်တင်လည်းတက်ရောက်ခဲ့ပါရယ်။
အီရန်နိုင်ငံမှာလူအများပြတေးချေခဲ့ရတဲ့အင်အားပြင်းငလင်လှုပ်ခဲ့တဲ့ဒေသပြန်လည်ထူထောင်ရေးအစိုးရဘက်ကအမြန်ဆုံးဆောင်ရွက်မယ်လို့အီရန်သမ္မတဟဆန်ရိုဟာနီကကတိပေးပြောဆိုပါတယ်။တနင်္ဂနွေနေ့ကလှုပ်သွားတဲ့ငလင်ကြောင့်တေဆုံရသူတွေအတွေ့ဒီကနေ့အင်ကာနေကိုဝန်းနေချင်းအထိတ်မှအဖြစ်အစိုးရကသတ်မှတ်ထားပါတယ်။အီရန်နဲ့အီရတ်နယ်စပ်မှာပြင်အား9.3%ရှိတဲ့ငလင်လှုပ်ခတ်ခဲ့တာမှာငလင်တန်အပြင်းထန်ဆုံးခံခဲ့ရတဲ့ခါမန်ရှားဒေသကိုတွားရောက်ကြည့်ရှုခြင်းအတွင်းသမ္မတရူဟာနီကကတိပေးခဲ့တာဖြစ်ပါတယ်။ငလင်ကြောင့်တေဆုံသူအနည်းဆုံး930ရှိပြီး9000ကျော်ဒဏ်ရာရထားတယ်လို့အီရန်နိုင်ငံပိုင်သတင်းဌာန IRNA သတင်းကဖော်ပြပါတယ်။တည်ဆုံဒဏ်ရာရသူအများစုကတော့အီရန်နိုင်ငံခမန်ရှာပြည်နယ်စာပို့အီဇာဟက်ဒေသကဖြစ်ပါတယ်။အီရန်နိုင်ငံအတွင်းမှာတော့လူ9ဦးတည်ဆုံပြီး900ဒဏ်ရာရတယ်လို့ပြည်ထရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင်။
အချို့အစိုးရအဖွဲ့တွေကမိုဘိုင်းအင်တာနက်တွေကိုဖြုတ်လိုက်တာဗီဒီယိုတိုက်ရိုက်ထုတ်လွှင့်တာမျိုးမလုပ်နိုင်အောင်ကန့်သတ်လိုက်တာနဲ့အစိုးရကိုစန့်ကျင်တဲ့မှတ်ချက်ပေးပြောဆိုသူတွေကိုတိုက်ခိုက်ဖို့ဒီဂျစ်တယ်ဆိုင်ရာစစ်တပ်တခုဖွဲ့စည်းတာဝန်ပေးအပ်လိုက်တာစတဲ့အလုပ်ရတွေကြောင့်ကမ္ဘာတစ်ဝိုင်းအင်တာနက်လွတ်လပ်မှုကျဆင်းလာနေပါတယ်။နိုင်ငံတကာကဒီမိုကရေစီရင်းနဲ့လွတ်လပ်ခွင့်တွေကိုအကဲဖြတ်တဲ့အဖွဲ့ကြီး Freedom House ကကမ္ဘာတစ်ဝိုင်းရှာဖွေတွေ့ရှိချက်တွေကို Freedom on the Net 2017 ဆိုတဲ့အစည်းအဝေးခန်းစားထဲမှာဖော်ပြလိုက်တာပါ။အင်တာနက်အသုံးပြုသူကမ္ဘာလူဦးရေ89%ရခိုင်နှုန်းဖြစ်တဲ့နိုင်ငံပေါင်း64ခုမှ2016ဂျွန်လနဲ့2019မေလအတွင်းကောက်ယူထားတဲ့အချက်အလက်တွေအားအင်တာနက်လွတ်လပ်ခွင့်တွေကျဆင်းလာတာကိုတွေ့ခဲ့ရတာပါ။ယူကရိန်း၊အီဂျစ်၊တူရကီနိုင်ငံတို့ရဲ့အင်တာနက်လွတ်လပ်ခွင့်တွေကတစ်နှစ်အတွင်းအဆိုးဝါးဆုံးအခြေအနေကိုကျဆင်းသွားပြီးတရုတ်နိုင်ငံကတော့ကမ္ဘာအဆိုးဆုံးနိုင်ငံဖြစ်ဆက်လက်ရပ်တည်နေပါတယ်။မြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်ကလည်းမနစ်ကရတဲ့အမှတ်63မှတ်ထက်နှစ်ဆင့်နှိမ်ပြီးတော့63မှတ်နဲ့အခြေအနေပိုဆိုးလာတယ်လို့အစီရင်ခံစာမှာဖော်ပြပါတယ်။
တောင်ကိုရီးယားဘက်ကမနစ်တင်းနယ်လာနေကဘက်ပြောင်းခုလုံလာတဲ့မြောက်ကိုရီးယားစစ်သားတအုပ်ကိုသူ့ရဲ့လုပ်ပေါ်ကိုင်ဘက်စစ်သားတွေကပြစ်ခတ်တာကြောင့်တနက်ကြီးတွေထိမှန်ခဲ့ပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကိုပိုင်းခြားထားတဲ့စစ်မဲ့ဆုံကိုကြီးကျက်တဲ့အမေရိကန်ဥဆောင်တဲ့ကုလသမဂ္ဂကုကဲရေးဌာနကကြေညာချက်မှာတော့မြောက်ကိုရီးယားစစ်သားကအဆောင်အချက်ထူထူထပ်ထပ်ချမှတ်ထားတဲ့နေဆက်ကိုကားနဲ့မောင်းလာခဲ့တာမှာကားဘင်းတစ်ဖက်ကမြောင်းထဲကိုနှစ်သွားခဲ့တာလို့ဖော်ပြပါတယ်။အဲ့ဒီနောက်မှာတော့စစ်သားကကားထက်ကနေထွက်ပြီးနေဆက်ကိုပြေးလာတဲ့အခါမှာသူ့တပ်ကနေကြီးအချက်40လောက်ပစ်ခတ်ခဲ့တာပါ။ထွက်ပြေးလာတဲ့မြောက်ကိုရီးယားစစ်သားကတော့တနက်ကြီးအနည်းဆုံး6ချက်လောက်ထိမှန်ခဲ့ပါတယ်။ဗက်ပြောင်းလာတဲ့စစ်သားကအပြည့်ရအောင်အတွင်းကပူရဲလုံခြုံရေးဧရိယာတဲထိအရောက်ပြေးထွက်လာနိုင်ပြီးအဆောက်အုံတစ်ခုကိုအကာအကွယ်ယူခဲ့ပါတယ်။နောက်မှာတော့တောင်ကိုရီးယားနဲ့အမေရိကန်စစ်သားတွေကသူ့ကိုကယ်ဆယ်ခဲ့ပြီးစုဝုံကအေဂျွိုက်တက်သူစီယုံကိုရဟတ်ရင်နဲ့ခေါ်ဆောင်ပြီးနောက်ဒဏ်ရာတွေကိုခွဲစိတ်ကုသပေးနေပါတယ်။ကုသမှုပေးနေတဲ့ဆရာဝန်တအုပ်ကတော့ဗက်ပြောင်းခိုဝင်လာတဲ့စစ်သားရဲ့အခြေအနေကအလွန်ပဲစိုးရိမ်ရတယ်လို့ပြောဆိုထားပါတယ်။ဒီဖြစ်ရပ်အတွင်းတောင်ကိုရီးယားအမေရိကန်စစ်သားတွေဘက်ကပြန်လည်ပြစ်ခတ်ခဲ့တာမျိုးမရှိဘူးဆိုပြီးတော့လဲတောင်ကိုရီးယားစစ်တပ်ပြောခွင့်ရကပြောဆိုထားပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုမှတ်သိညီထိုင်တဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လင်းပေးပါမယ်ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင်ရချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံရတဲ့မြန်မာစစ်တပ်ရဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကတွေ့ရှိချက်တွေကိုထုတ်ပြန်ခဲ့ပေမဲ့လူခွင်ရအဖွဲ့တွေကတော့ယုံကြည်လက်ခံနိုင်မှုကင်းမဲ့နေကြောင်းပြောဆိုလိုက်ကြပါတယ်။ဒီအတွက်ရခိုင်ပြည်နယ်ကရိုဟင်ဂျာတွေပေါ်လူခွင်ရချိုးဖောက်မှုတွေကိုတိတိကျကျသိရှိနိုင်ဖို့နိုင်ငံတကာကလွှတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုခွင့်ပြုဖို့လည်းထပ်မံတောင်းဆိုခဲ့ကြတာပါ။မြန်မာစစ်တပ်ရဲ့ထုတ်ပြန်ချက်ပေါ်လူခွင်ရအဖွဲ့တွေရဲ့တုံ့ပြန်ချက်တွေကိုတော့နန်းလောင်ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
တမရောစစ်စေးရဲ့အရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးအေဝင်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့ပြီးခဲ့တဲ့လကစားလို့တလနေပါကြာစုံစမ်းစစ်ဆေးမှုတွေမှာစစ်တပ်ကဥပဒေနဲ့အညီဆောင်ရွက်ခဲ့ကြောင်းနဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအစွန်းရောက်အဖွဲ့တွေကသာကျူးလွန်ခဲ့ကြောင်းလူပေါင်း3000ကျော်ကိုမေးမြန်းချက်တွေကိုကိုးကားပြီးတော့ဖော်ပြခဲ့ပေမဲ့လူအခွင့်အရေးအဖွဲ့တွေကတော့တွေ့ရှိချက်တွေကိုလက်ခံဖို့ခက်ခဲကြောင်းပြောဆိုခဲ့ကြတာပါနိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကအာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robertson ကတော့စုံစမ်းစစ်ဆေးမှုတွေဟာလုံလောက်မှုမရှိဘူးလို့ပြောပါတယ်
။ And I think this was actually be a seen ultimately as a green light by the international community to push targeted sanctions on key members of the Burma military because it shows that there's no
ဒီအစင်းစားကိုကြည့်မယ်ဆိုရင်မြန်မာစစ်တပ်ထဲကရေးပါတဲ့လူတွေကိုယူရပြီးတော့နိုင်ငံတကာကတန်ခတ်ပိတ်ဆို့မှုတွေ82ချမှတ်နိုင်အောင်လို့တွန်းအားပေးလှုပ်ဆောင်ဖို့လိုပြီးဆိုတာလက်တွေ့မြင်လိုက်ရပြီလို့ကျွန်တော်ထင်ပါတယ်။ဘာလို့လဲဆိုတော့ဒီအစင်းစားထဲမှာဘလို့တက်တဲ့အထောက်အထားမျိုးကိုမှဖော်ပြခြင်းတဲ့သဘောဆန္ဒတွေမပါပါဘူး။တခုခုမှားကောင်းမှားနေပြီဆိုတာမျိုးသတိထားလုတ်ကင်ဖို့ဆန္ဒလည်းမရှိပါဘူး။ဒီအစင်းစားကဖြစ်ပျက်ခဲ့သမျှအရာရာတိုင်းကိုညှင်းဆုပ်ယုံတက်တက်ပဲဖြစ်ပါတယ်။
မြန်မာစစ်တပ်ရဲ့စုံစမ်းစစ်ဆေးရေးအစီရင်ခံစာမှာတော့ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးကင်စခန်30လောက်ကိုစီးနင်းတိုက်ခတ်ခဲ့တဲ့ ARSA အစိုးရအဖွဲ့ရဲ့လူအခွင့်ရေးချိုးဖောက်မှုတွေကိုအလေးထားဖော်ပြထားသလိုတွေ့ထိုးလုံဆောင်မှုတွေရှိခဲ့ကြောင်းလည်းတွေ့ဆုံမေးမြန်းသူတွေကိုကိုးကားဖော်ပြထားပါတယ်။ဒါပေမဲ့လည်းမြန်မာစစ်တပ်ရဲ့အစီရင်ခံစာဟာတာဝန်ခံမှုညှင်းဆန်နေတာကိုပြသရရောက်ကြောင်းလည်းလူအခွင့်ရေးအဖွဲ့တွေကဝေဖန်ခဲ့ကြတာပါ။မြန်မာစစ်တပ်ရဲ့တနင်္လာနေ့ကထုတ်ပြန်ချက်ထွက်ပေါ်လာပြီးချင်းဆိုသလိုကြေညာချက်ထုတ်ပြန်တုံ့ပြန်ခဲ့တဲ့ Amnesty International အဖွဲ့ကမြန်မာအရေးသူတေသီ Laura Hates ကတော့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့အများယုံကြည်လက်ခံနိုင်အောင်ဖြေရှင်းဖို့ကတော့နိုင်ငံတကာကလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုလက်ခံဖို့လိုတယ်လို့ပြောပါတယ်
The military and the security forces are the ones that have been accused of these horrific violations. They're now the ones saying that they've conducted an investigation and found no evidence of it. This is clearly ludicrous. This is not an independent investigation.
တလို့ဆရာလူခွေချိုးဖောက်မှုရှိတယ်လို့ဆွဆွဲခံထားရတဲ့စစ်တပ်နဲ့လုံခြုံရေးတပ်တွေကစုံစမ်းစစ်ဆေးမှုတွေလုပ်ပြီးတပ်တွေထောက်ထားပြီးမတွေ့ရဘူးဆိုတာဟာအတိတ်ပဲရှိပါဘူး။ဒါဟာတိကျလွတ်လပ်တဲ့အစင်ကန်စာလုံးဝမဟုတ်ပါဘူး။ဗတ်လိုက်မှုမရှိဘူးဆိုတာလည်းမဖြစ်နိုင်ပါဘူး။နောက်ပြီးလုံခြုံရေးတပ်သားတွေကိုစုံစမ်းစစ်ဆေးမှုလုပ်ခိုင်းလို့လည်းမရပါဘူး။ဘယ်လိုတာဝန်ယူမှုမျိုးကိုမှလည်းလုံးမမဟုတ်တာသိကြပါရယ်။ဒါကြောင့်ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့နဲ့တိကျလွတ်လပ်တဲ့စောင့်ကြည့်စစ်ဆေးသူတွေမြန်မာနိုင်ငံရဲ့ဗေဒေသကိုမဆိုသွားရောက်ခွင့်ပြုဖို့လိုပါရယ်။အထူးသဖြင့်ရခိုင်ပြည်နယ်ထဲဝင်ရောက်ခွင့်ပြုမှသာကျမတို့အဖွဲ့အနေနဲ့စစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုပြပြဝဝဖော်ထုတ်နိုင်မှာဖြစ်ပါရယ်။မြန်မာစစ်တပ်ကလူခွင့်ရေးချိုးဖောက်နေတာဟာရိုဟင်ဂျာတွေကိုတည်းမဟုတ်ပါဘူး။တခြားတိုင်းသားတွေဖြစ်တဲ့ကချင်းတို့ရှမ်းတို့တအောင်းတို့လည်းပါဝင်ပါတယ်။ဒါရီယာကျူးလွန်နေပေမဲ့လည်းမြန်မာစစ်တပ်ကပြည်ထောင်ကနေကင်းလွတ်နေတာပါ။သူတို့တွေကိုစုံစမ်းစစ်ဆေးပြီးတော့တရားဥပဒေအတိုင်းအရေးယူရပါလိမ့်မယ်
။မြန်မာအစိုးရကတော့ရခိုင်ပြည်နယ်ကအကြက်တဲတွေနဲ့ပတ်သက်လို့နိုင်ငံတကာကစုံစမ်းစစ်ဆေးမှုတွေဟာအထောက်အကူမဖြစ်နိုင်ကြောင်းပြောဆိုပြီးညှင်းဆန်းထားတာပါ။ရခိုင်ပြည်နယ်အရေးနိုင်ငံတကာအကူအညီနဲ့ဖြေရှင်းဖို့ကြိုးစားနေကြောင်းလည်းမြန်မာအစိုးရကပြောဆိုထားပေမဲ့နိုင်ငံတကာအတိုင်းအဝိုင်းကြားစိုးရိမ်မှုတွေကလည်းဆက်လက်ထွက်ပေါ်နေဆဲဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံကအာဆီယံအစည်းအဝေးပွဲအတွင်မှာလဲကုလသမဂ္ဂအတွင်းရေးမှူးချုပ်နဲ့နိုင်ငံတကာကောင်းဆောင်တွေကပါရခိုင်ပြည်နယ်အရေးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးရမှာအလေးထားပြောဆိုခဲ့ကြပါတယ်။အာဆီယံညီလာခံအတွင်းဒေါက်အောင်ဆန်းစုကြည်နဲ့တီးတန့်တွေ့ဆုံခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာလဲပို့ထူးနေမှာနှိပ်ပြီးတော့ကိုတွားရောက်ပြီးမြမတက်မရော့ကကွယ်ရေးဦးစီးချုပ်ပို့ချုပ်မူကြီးမင်းအောင်လိုင်အပါအဝင်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးရခိုင်အရေးအလေးပေးဆွေးနွေးမယ်လို့လဲမျှော်လင့်ထားကြပါတယ်ရှင်။
နန်းလောင်တင်ပြခဲ့တာဖြစ်ပါတယ်တစ္ဆက်ထမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကစစ်စင်ရေးတွေမှာလူခွင့်ရချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခင်ရတဲ့မြန်မာစစ်တပ်ကတပ်တွင်းစုံစမ်းမှုတွေနဲ့ပတ်သက်လို့ထုတ်ပြန်ခဲ့တဲ့အစီရင်ခံစာအပေါ်မေးခွန်းတွေထွက်ပေါ်လာနေပါတယ်။နိုင်ငံတကာလူခွင့်ရဖွဲ့တွေကတော့စုံစမ်းစစ်ဆေးမှုတွေဟာလုံလောက်မှုမရှိတဲ့အတွက်နိုင်ငံတကာကစုံစမ်းမှုတွေလှုပ်ဖို့လဲတိုက်တွန်းနေကြတာပါ။ပြည်စုံကတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးမှာဖြစ်ပါတယ်ရှင်။
ဟုတ်ပါတယ်ရခိုင်ပြည်နယ်ကမတိမငိအခြေအနေတွေကြောင့်အင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်6သိန်းကျော်ထွက်ပြေးခဲ့ရတဲ့အထိဖြစ်ခဲ့ရတာဟာမြန်မာစစ်တပ်ဘက်ကအင်အားအလွန်ကျော်တုံးခဲ့တာကြောင့်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကပြောဆိုနေချိန်မှာပဲမြန်မာစစ်တပ်ကတပ်တွင်းစုံစမ်းစစ်ဆေးမှုတစ်ခုပြုလုပ်ပြီးအစီရင်ခံစာထုတ်ပြန်လိုက်တာပါတမရော်စစ်ဆေးရေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးအေဝင်ဦးဆောင်တဲ့စုံစမ်းရေးအဖွဲ့ရဲ့တလာနီးပါးကြာစုံစမ်းစစ်ဆေးမှုတွေအတွင်းစစ်တပ်ဘက်ကဥပဒေမဲ့လုံဆောင်ခဲ့တာမတွေ့ရကြောင်းလဲတနင်္လာနေ့က ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။နိုင်ငံတကာလူ့ခွင့်လှုပ်ရှားမှုအဖွဲ့တွေဖြစ်ကြတဲ့ Human Rights Watch နဲ့ Amnesty International အဖွဲ့တွေကတော့မြန်မာစစ်တပ်ရဲ့စုံစမ်းစစ်ဆေးမှုတွေဟာလုံလောက်မှုမရှိဘူးဆိုပြီးကြေညာချက်တွေအသီးသီးထုတ်ပြန်ခဲ့ကြပါတယ်။လူ့ခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့ဆွဆဲခံနေရတဲ့စစ်တပ်ကစုံစမ်းစစ်ဆေးမဲ့အစားနိုင်ငံတကာကလွတ်လွတ်လပ်လပ်စုံစမ်းစစ်ဆေးဖို့လိုအပ်ကြောင်းလည်းတိုက်တွန်းခဲ့ကြပါတယ်။လူ့ခွင့်ရေးလှုပ်ရှားသူတို့ဖြစ်တဲ့ Equality မြန်မာရဲ့ညွှန်ကြားရေးမှူးဦးအောင်မြင့်မင်းကတော့နိုင်ငံတကာအတိုင်းဝိုင်းကအာရုံစိုက်နေတဲ့ပြဿနာနဲ့ပတ်သက်လို့အများကလက်ခံနိုင်လောက်အောင်ဖြေရှင်းနိုင်မှုလိုတယ်လို့ရှုမြင်ပါတယ်။
အထက်မှာတည်င်းနေမှာနိုင်ငံတည်င်းလက်ရှိကောင်းရှိနိုင်တယ်။ဝါရချက်လှုပ်ကြံတဲ့တည်င်းနေရှိကောင်းရှိနိုင်တယ်။ဘယ်လိုပဲဖြစ်ဖြစ်ဆွဆွဲခံရပြီ။ဆွဆွဲခံရပြီဆိုလို့ရှိရင်တော့ဒါမဟုတ်ចောင်းတက်တည်ပြဖို့အတွက်ကတက်တည်အထောက်ထားခိုင်ခိုင်လုံလုံဖြစ်ဖို့လိုတယ်။ကြောကြားချက်တွေကတကယ်ကိုအချက်လက်ထိထိမိမိဖြစ်ဖို့လိုအပ်ပါတယ်။ကျွန်တော်တို့တိုင်းပြည်မှာစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ခဲ့တယ်။ဖွဲ့တိုင်းဖွဲ့တိုင်းနိုင်ငံတကာမပြောပါနဲ့ကိုကြည့်သူကတော့ဒါကိုမယုံကြည်တဲ့ဟာမျိုးဖြစ်တယ်။လွတ်လပ်မှုရှိပါမလား။ပြောပြောပါမလား။အရေးချင်းရောရှိပါမလားဆိုတဲ့တန်တရားတွေရှိနေတယ်။အဲဒါကြောင့်မလို့နိုင်ငံတကာစုံစမ်းစစ်ဆေးမှုကိုပို့ပြီးတော့တောင်းဆိုတာဖြစ်တယ်။အဖြစ်မှန်တိုင်းသိနိုင်ဖို့အတွက်ကျွမ်းကျင်သူတွေပါဝင်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့သို့မဟုတ်ကျွမ်းကျင်သူများနဲ့လွတ်လပ်သူများပါဝင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကိုအမြန်ဆုံးဖွဲ့ပြီးတော့တည်င်းနေထုတ်ပြန်တင်ပါလေခင်ဗျာ
။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးကင်းစခန်း30လောက်ကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA အစိုးရအဖွဲ့ကိုမြန်မာစစ်တပ်ကလိုက်လံရှင်းလင်းရမှာတော့လူခွေရေးချိုးဖောက်မှုတွေဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအဆင့်အထိရောက်နေပြီဆိုပြီးနိုင်ငံတကာလူခွေရေးဖွဲ့စည်းတွေကဆွဆွဲထားကြတာပါရခိုင်ပြည်နယ်မြောက်ပိုင်းကလူပေါင်း 3,000 ကျော်ကိုမေးမြန်းပြုစုထားတယ်လို့ဆိုတဲ့မြမစစ်တပ်ရဲ့စုံစမ်းစစ်ဆေးရေးအစီရင်ခံစာမှာတော့အစိုးရအုပ်စုတွေကသာလူခွေရေးချိုးဖောက်မှုတွေတွေးထိုးလုံဆောင်မှုတွေကျူးလွန်နေတာဖြစ်ကြောင်းဖော်ပြထားပါတယ်မြမအစိုးရကတော့မတိမငြိအခြေအနေတွေနဲ့ကြုံနေရတဲ့ရခိုင်ရင်းနဲ့ပတ်သက်လို့ကုလသမဂ္ဂတွေးမှုချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်နောက်ဒုသမ္မတဦးမြင့်ဆွေဦးဆောင်တဲ့စုံစမ်းရေးကော်မရှင်တွေဖွဲ့စည်းပြီးနိုင်ငံတကာရဲ့စိုးရိမ်မှုတွေကိုတုံ့ပြန်မှုစူးစမ်းခဲ့ကြတာပါ
ဒါပေမဲ့လည်းနိုင်ငံတကာအတိုင်းဝိုင်းကြားမှာတော့စိုးရိမ်မကင်းတဲ့နေ့ဆက်လက်ထွက်ပေါ်နေဆဲဖြစ်ပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးရက်စ်ဒီလာဆန်ရဲ့ဗုဒ္ဓဖူးနေ့မြန်မာနိုင်ငံခီးစဉ်မှာလည်းတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်တာဝန်ရှိသူတွေနဲ့တွေ့ဆုံရမှာရခိုင်ပြည်နယ်အရေးဆွေးနွေးဖို့ရှိနေပါတယ်မြမအရေးအကဲခတ်ဦးအောင်သူငင်းကတော့အမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့ခီးစဉ်မတိုင်ခင်ထွက်ပေါ်လာတဲ့စစ်တပ်ရဲ့စုံစမ်းစစ်ဆေးရေးအစီရင်ခံစာဟာနိုင်ငံတကာရဲ့စိုးရိမ်မှုတွေကိုရောပါးစေမယ့်အလားအလာမရှိဘူးလို့သုံးသပ်ပါတယ
်ကျွန်တော်ထင်တာကတော့အခုဒီတရက်နှစ်ရက်အတွင်းမှာကျွန်တော်တို့ဝေဖန်နိုင်ငံကြီးဝင်ကြီးဆက်ဆံလာမယ်လေပါမယ်ကတော့ဟိုမလာကေမှာဟိုကုဘကနေပြီးတော့ဂျူတင်ပြင်ဆင်တဲ့သဘောမျိုးတစ်ခုလည်းဖြစ်နိုင်ပါတယ်ဆိုတော့ဒါပေမဲ့ကျွန်တော်ထင်တယ်နိုင်ငံတကာသတင်းစာတွေမီဒီယာတွေအခုကျွန်တော်ဖတ်ကြည့်တော့သူတို့ကဒီလိုထုတ်ပြန်တဲ့အချက်ပေါ်မှာလည်းဟိုယုံကြည်သွားမယ်ဆိုတော့အနေအထားမျိုးမတွေ့ရဘူးပေါ့ဆိုတော့အဲ့လိုအနေထားကြတော့ကျွန်တော်ထင်တာတော့လွတ်လပ်ပွင့်လင်းတဲ့ဟိုစီးကြလွတ်လပ်တဲ့ပေါ့နော်ဒီလိုအဖွဲ့အစည်းတွေရဲ့လိလမှုတွေကပိုအေးပါမယ်ထင်ပါတယ်နိုင်ငံတကာဘက်မှာကတော့အခုကလူခွင့်ရချိုးဖောက်မှုတွေရှိတယ်သူတို့ဘက်ကအခုကြံခတ်အရေးယူမှုတွေပေါ့နော်ဆိုတော့ကျွန်တော်ထင်တယ်လာဖို့ကများနေပါပြီဆိုတော့ဘယ်လိုပုံစံလာမလဲဘယ်ချိန်လာမလဲဆိုတဲ့အနေအထားပေါ့ဆိုတော့ဒီအနေအထားမှာတော့ကျွန်တော်တို့ဘက်ကဟိုအကုန်လုံးဟိုငင်းတာတက်ဆိုင်ပေါ့နော်တချို့ပူပေါင်းဆောင်မှုတွေလုံးဝချင်ပါတယ်ဆိုတော့ဒီလိုကလွယ်လို့တခြားနည်းလားမရှိဘူးတဲ့မှာ
မြန်မာစစ်တပ်ရဲ့အစီရင်ခံစာအပေါ်ဝေဖန်ခဲ့ကြတဲ့လူခွေအဖွဲ့တွေကတော့ကုလသမဂ္ဂလူခွေကောင်စီကဆင်လွတ်မဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံကလက်ခံဖို့ကိုလည်းတိုက်တွန်းထားကြတာပါရခိုင်ပြည်နယ်ကလူခွေချိုးဖောက်မှုကိစ္စတွေကိုအရေးယူကင်တွင်နိုင်အောင်ကုလသမဂ္ဂလုံခြုံရေးကောင်စီကအပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးကိုလွှဲပြောင်းဖို့နဲ့တာဝန်ရှိသူတွေအပေါ်ပြစ်မှတ်ထားတန်ခတ်အရေးယူမှုတွေချမှတ်ဖို့ကိုလည်း Human Rights Watch အဖွဲ့ရဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်ရှင်
မဆူမတင်ပြခဲ့တာပါရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာမင်းညပိုင်းကစိတ်ကြွဆေးပြားတသန်းနီးပါးကိုလုံုံရဲတပ်ဖွဲ့တွေရှာဖွေတွေ့ရှိခဲ့ပြီးမတင်ကားသူနှူးဦးကိုလည်းဖမ်းဆီးအရေးယူထားကြောင်းရဲတပ်ဖွဲ့ကပြောပါရယ်မတီးမငိမ့်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာမကြာခဏမူရစ်ဆေးဝါးတွေအမြောက်များဖမ်းဆီးရမိနေတဲ့အထက်ကအခုနောက်ဆုံးကာလတန်ဖိုးကြက်သိန်းနဲ့ချီရှိတဲ့စိတ်ကြွဆေးပြားတွေဖမ်းမိတဲ့တင်းကိုတော့ဆက်သွယ်စုံစမ်းထားတဲ့မအေးအေးမာကအပြည့်စုံပြောပြပေးမှာဖြစ်ပါရယ်ရှင်
ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်အမှတ်၄ရပ်ကွက်မှာနိုဝင်ဘာလ23ရက်နေ့ညနေပိုင်းမှာစိတ်ကြွစီတသန်းနီးပါးကိုဖမ်းဆီးမိပြီးတရားခံလို့ယူဆရသူတွေကတဦးကိုဖမ်းဆီးထားပြီးတရားစွဲဆိုထားပါတယ်စိတ်ကြွစီတွေဖမ်းဆီးရမိတာနဲ့ပတ်သက်လို့ဘူးတီတောင်မြို့နယ်ရဲစခန်းကစခန်းမှုဒူရဲမှုကြီးတောင်းကျွယ်ကအခုလိုပြောပြပါတယ
်မင်းတို့ကကျွန်တော်တို့23ရက်နေ့ပေါ့နော်23ရက်နေ့ညနေ4နာရီ40မှာမူရစ်ဆေးဝါး 9,900 တောင်းမိပါတယ်ဒီ20စက္ကန့်ထဲမှာတော့ဒါအများဆုံးပဲတန်ဖိုးတော့ကျွန်တော်တို့မတွေ့ရသေးဘူးကြာကျွန်တော်ဒီဒေသပေါင်းစည်းက တော့မယ်ဆိုတော့ဒေသပေါ်ကြီးကစေသားကြောက်2000လုံးနဲ့တွေ့ရမယ်။ဒီမုန်1900လောက်တော့ရှိမှလားမသိဘူး။ဒေသတော့မတွေ့ရသေးဘူးကြ
။ဒီမူရဲ့စေဝါးတွေဟာဘယ်နေရာတွေကနေလာတယ်လဲဆိုတာကိုခွင်းဆက်ကိုလိုက်ပြီးစုံစမ်းဖော်ထုတ်နေတဲ့ချက်ကြောင့်ကိုလည်းပြောပြပါရစေ
။ခွင်းဆက်တွေတော့ဖော်ထုတ်တော့ပါဗျာ။လောလောဆယ်2ယောက်တော့ဆွဲထားပါရစေ။2ယောက်ဆွဲတော့မှတယောက်ကတော့ခံမနေဘူးကြ။ကျွန်တော်လိုက်ဟိုစုံစမ်းနေပါတယောက်ကတော့ဖမ်းမိကြပြီ။ကျွန်တော်တို့ကတရားခံအစုံမမိဘူးတော့လေ။ဒီနေ့အဓိကကြားတဲ့ရေခံဟုတ်မဟုတ်စစ်စေးတုံးကလမ်းကြောင်းတွေဘယ်လိုလာတယ်ဘယ်လိုသွားမယ်ဆိုတာတော့ကျွန်တော်တို့ကတော့စစ်စေးဖော်ထုတ်တော့မရှိသေးတဲ့က
ြမငြိမ်သက်မှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်ဘင်္ဂလားနယ်စပ်တွေဖြစ်တဲ့ဘူးတီတောင်နဲ့မောင်တော်မြို့နယ်တွေမှာ2016နဲ့2018ခုနှစ်ထဲမှာတော့စိတ်ကြွစည်းတွေအများအပြားဖမ်းဆီးမိနေတာပါ။အောက်တိုဘာလ18ရက်နေ့နဲ့18ရက်နေ့တွေမှာလည်းရခိုင်ပြည်နယ်မောင်တော်မြို့အဝင်စစ်စေးဂိတ်နဲ့မျိုးရဲရဲကင်းလှည့်လည်ချိန်မှာစိတ်ကြွစည်းပြတပန်း၄သိန်းကျော်ကိုဖမ်းဆီးမိခဲ့ပါတယ်။ကာလတန်ဖိုးစက်သိန်းပေါင်း3000နီးပါးရှိတယ်ဆိုပြီးမောင်တော်ခရိုင်တူရဲမှုကြီးကဆိုပါတယ်။မောင်တော်မြို့နယ်ထဲမှာထောက်ပေါ်တက်ရင်အမှတ်၈နှစ်ရှစ်ကတပ်သား2ဦးတည်ဆောင်လာတဲ့စိတ်ကြွစည်းတပန်း၈သိန်းကျော်ကိုလည်းအော်တိုဘာလ၁ရက်နေ့ကပဲဖမ်းဆီးမိခဲ့ပါတယ်။အခုဘူးတီတောင်မြို့နယ်ထဲမှာဖမ်းဆီးမိတဲ့စိတ်ကြွစည်းတွေဟာ2018ခုနှစ်ထဲမှာတော့အများဆုံးဖမ်းမိတာဖြစ်တယ်လို့လည်းဘူးတီတောင်မြို့နယ်အာဏာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်။
မိုင်အေးမှာတည်င်းပြပူကြတာဖြစ်ပါတယ်။အခုတခါတော့လူကုန်ကူးမှုဆိုင်ရာဥပဒေဘက်ကိုဆက်ပါမယ်ရှင်။လူကုန်ကူးမှုတားဆီးရေးအတွက်ဥပဒေတရက်စတင်ပြတ်ထန်းလာတာဟာဆိုရင်ဆယ်စုနှစ်စုကြာမြင့်လာပြီဖြစ်တဲ့အတွက်ခင်းနဲ့ကန့်ညီမဲ့ဥပဒေတတိယကိုပြန်လည်ရေးဆွဲပြီးနေပြီဖြစ်တယ်လို့လူကုန်ကူးမှုတားဆီးနေနေရေးရတဲ့ဘက်ကပြောပါတယ်။အဲ့ဒီအစ်စ်ပြန်လည်ရေးဆွဲထားတဲ့ဥပဒေတစ်ကိုလည်းလာမယ့်နှစ်ဆန်းပိုင်းလောက်မှာလွှတ်တော်ကိုတင်ပြပြီးပြတ်ထန်းနိုင်ဖို့ကြိုးစားနေတယ်လို့လည်းပြောပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုကောင်းဆန်ဟင်းကပြောပြပေးမှာဖြစ်ပါတယ်ရှင်။
2005ခုနှစ်စက်တင်ဘာလမှာစတင်ပြဋ္ဌာန်းလိုက်တဲ့လူကုန်ကူးမှုတားဆီးကာကွယ်ရေးဥပဒေအရဆိုရင်ဆယ်စုနှစ်တခုကြာနေပြီဖြစ်တဲ့အတွက်ခင်းနဲ့ကန့်ညီမဲ့ဥပဒေတခုဖြစ်ဖို့အသေးပြန်လဲရေးဆွဲနေတယ်လို့လူကုန်ကူးမှုတားဆီးနေနေရေးတဲ့ဖွဲ့ဒူရဲမှုတက်နောင်က VOA ကိုပြောပါတယ
်အခုကကာလကတော်တော်ကြာပြီ2005ဆိုဆယ်စုနှစ်တခုကိုလည်းတော်လွန်ခဲ့တာတကြောင်နောက်ပြီးတော့မှခင်းနဲ့လဲအညီဖြစ်စေဖို့လေရည်ရွယ်ချက်တွေနဲ့အဒီဥပဒေကိုကျွန်တော်တို့ကပြန်ပြင်မှုလုပ်နေတာပြန်ပြင်မှုရေးဆွဲပြီးတော့မှ final draft ကိုကျွန်တော်တို့ကရေးတယ်ရောက်ရှိလာတယ် final draft ကိုရောက်ရှိလာပြီးတဲ့အခါမှာကျွန်တော်တို့တော်တော် demo အတွက်ဆောင်ရွက်ဆဲကာလဖြစ်ပါတော့ခင်ဗ
ျဥပဒေအသေးပြန်လဲရေးဆွဲတာဟာရခိုင်ဥပဒေမှာရှိနေတဲ့လိုအပ်ချက်တွေကိုပြန်လဲဖြည့်ဆည်းနေတာဖြစ်ပြီးလာမယ့်2018နိစံပိုင်းမှာလွတ်တော်ကိုတင်ပြသွားမှာဖြစ်တယ်လို့လည်းဒူရဲမှုတနောင်ကပြောပါတယ
်ကျွန်တော်တို့ definition ဘာလဲပေါ့ဟိုအဓိပ္ပာယ်ဖွင့်ဆိုမှုအပိုင်းတွေမှာပို့ပြီးတော့မှကျန်တဲ့မျိုးညီတဲ့မျိုးညူဆိုတဲ့အပိုင်းအပြင်ကိုနောက်ပြီးတော့မှဟိုပို့ပြီးတော့မှရှင်းလင်းအောင်လုပ်တဲ့ဟာလေးတွေရှိပါလားခင်ဗျာကျွန်တော်တို့ဒီ definition ဘိုင်းနေမှာပို့ပြီးတော့မှရှင်းလင်းအောင်ခြေသားတာမျိုးကြီးနောက်ပြီးတော့မှတခြားဟိုလိုအပ်ချက်တွေဖြည့်ပြီးတဲ့အပိုင်းတွေပါခင်ဗျာ
ပြည်ရင်းပြည်ပအလို့သမားရေးရာကူညီဆောက်ရှောက်နေတဲ့မမမဦးကတော့လူကုန်ကူးမှုတားဆီးနေနေရေးမှာဘလို့ပဲဥပဒေရေးဆွဲဆွဲထိရောက်တဲ့အရေးကြီးမှုမရှိရင်လူကုန်ကူးမှုပပျောက်မှာမဟုတ်ဘူးလို့ပြောပါတယ်
ကျန်ခုံလာတဲ့ဥပဒေတွေပေါ်ပေါက်လာတယ်ဆိုဆိုရုံနဲ့လည်းမပြီးပါဘူးဥပဒေပြင်ပြီးဥပဒေလည်းပေါ်ပေါက်ဖို့ရလိုအပ်တယ်လို့တကယ်ပေါ့နော်ရှိရှိရောက်ရောက်အရင်ကဆောင်ရွက်မှုဆိုတာကလည်းလိုအပ်ပါတယ်လို့ကျွန်မမြင်ပါတယ
်ဘတူညီတဲ့အမှုပုံစံတွေကိုအရင်ဥပဒေဟောင်းနဲ့ကင်တွေဖြည့်ရှင်းရတဲ့အခါတွေ့ကြုံရတဲ့အခက်အခဲတွေကိုအစ်စ်ပြန်လဲရေးဖွဲ့ထားတဲ့ဥပဒေအစ်စ်နဲ့အစဉ်ပြေချောမွေစွာကင်တွေဖြည့်ရှင်းနိုင်မယ်လို့ဒူရဲမှုတက်တော်ကမျှော်လင့်ပါတယ
်ကောက်ကွယ်ဆောင်ရှောက်မှုအပိုင်းနေလည်းဒီမှာပို့ပြီးတော့မှကြည်ကြည်ဆင်းဆင်းပါလာနိုင်တယ်ပါလာမယ်ပေါ့နော်နောက်ပြီးတော့မှဒီတရားစီရင်ရေးအပိုင်းနေလည်းဘူရောမှာအစီအစဉ်ချုံးမွေးလာမယ်ဆိုရင်ဒီကုန်မှုခံရသူတွေအနေနဲ့လည်းသက်သာရရမယ်။နောက်ကျူးလွန်နေပြီးရဲ့အပိုင်းကိုလည်းဒီလိုထိရရအရေးယူလာနိုင်မယ်ပေါ့။ဒါလေးကျွန်တော်တို့ညော်လင့်တဲ့အရာကြီးဖြစ်တာပေါ့
။ဥရီအစ်စ်ပြန်လည်ရေးဆွဲရမှာတော့နိုင်ငံတကာပညာရှင်တွေဥပဒေရေးရာကျွမ်းကျင်သူတွေပြည်တွင်းပြည်ပအဖွဲ့အစည်းတွေနဲ့ပူးပေါင်းတိုင်ပင်ပြီးရေးဆွဲနေတာဖြစ်ပါတယ်။ဒီနှစ်မှာတော့လက်ရှိနှစ်မကုန်ခင်အထိဖော်ထုတ်ခဲ့တဲ့လူကုန်ကူးအမှုပေါင်း190ကျော်ရှိပြီဖြစ်ပါတယ်ခင်ဗျာ။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအင်္ဂါနေ့ညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါရရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်္ဂါနေ့ညအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။အရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ရပါမယ်။ဦးသိန်းထိုက်ဦးတင်ပြပေးပါလိမ့်မယ်ရှင
်။ဝင်ငွေကောက်ခံမှုစနစ်ပြောင်းလဲရေး Republican မတ်တီဒွန်းတဲ့ဆောင်ရွက်နေချိန်မှာပဲအယ်ဘာမားပြည်နယ်ကထက်လွတ်တော်အမတ်ဖြစ်ဝေရောက်ရှင်ပြိုင်မဲ့ Republican အမတ်လုံးဟာမြို့သူတွေပေါ်လိမ်မဲဆိုင်ရာမဖွဲ့မရလုပ်ရက်တွေကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်ထွက်လာခဲ့တာကြောင့်ပါတီအတွင်းဥပဒေတော်လင်းဖြစ်နေရပါတယ်ခရီးရန် Conservative အဖြစ်ခိုင်မာတစ်ချောင်းလုံးရက်တီဟောပြောခဲ့သူ Roy Moore ဟာ Republican Party ကိုပိုအားပေးတဲ့အယ်ဘာမားပြည်နယ်မှာလာမဲ့လထက်လွတ်တော်အမတ်ယူကောက်ပွဲအနိုင်ရမယ်သူဆိုပြီးပြီးခဲ့တဲ့သတင်းပတ်လောက်အထိတေချာပေါ့လူတွေပြောဆိုနေခဲ့ကြတာပါအခုတော့ Republican အမတ်တော်တော်များများကသူ့ကိုရွေးကောက်ပွဲကနေထွက်ဖို့ပြောဆိုနေသလိုတချို့လည်းခက်ခဲခဲနေလာနေကြပါတယ်အမေရိကန်တွေဟာလိမ်မိုင်းဆိုင်ရာကိစ္စတွေမှာအထူးသဖြင့်စိုးစိုးဝါးဝါမှားယွင်းနေတဲ့သူတွေလို့မြင်တဲ့အကြောင်းသူ့နိုင်ငံရေးဘဝတစ်လျှောက်လုံး Roy Moore ကရှုတ်ချထိုးနေခဲ့သူပါ
Immorality, abortion, sodomy,
ချင်းဝင်ချိုးဖောက်မှုဒရေချက်ချမှုဓမ္မတာကိုစန့်ကျင်ပြီးလိန်ဆက်ဆက်မှုနဲ့လိန်ဖောက်ပြန်မှုတွေဒီနိုင်ငံမှာနေရာအနှံ့ဖြစ်နေပါတယ
်အခုတော့မိုးဟာလွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းသူ့အသက်30အရွယ်လောက်မှာအဲ့ဒီအချိန်ကဆယ်ကျော်တဲ့အရွယ်မိန်းကလေးတွေကိုလိန်မဲဆိုင်ရာမဖွဲ့မရလုပ်ဖို့ကြိုးစားခဲ့သူဆိုပြီးအမျိုးသမီး9ယောက်ရဲ့ဆွဆွဲချက်ထွက်ပေါ်လာခဲ့ပါတယ် Republican ထက်လွတ်တော်အမတ် Jeff Flake ကတော့ဒီလိုဆွဆွဲချက်တွေထွက်လာတာကတိတ်ကိုစိုးဝါးတဲ့စိတ်ပျက်စရာကိစ္စလို့ပြောဆိုပါတယ
် Those stories are appalling.Just appalling.
ဝင်ငွေခွန်ဖြတ်တော်ရေးအစည်းအဝေးကိုအများလက်ခံအောင်တင်းသွင်းမှုအာယူနေတဲ့ Republican မတ်တီကြာ Roy Moore ရဲ့ကိစ္စကမပြောချင်ပဲပြောလာနေရတာပါထက်လွတ်တော်မတ် Jeff Flake က
If there is any shred of truth.
ဒီလိုဒီဆွဆွဲချက်တွေသာမှန်ခဲ့မယ်ဆိုရင် Roy Moore အနေနဲ့ဆက်ပြီးတော့မပြိုင်သင့်တော့ပါဘူးအခုပဲထွက်ပေးသင့်ပါပြီလို့ပြောဆိုသွားခဲ့ပါတယ်ပြည်နယ်တရားရုံးချုပ်တရားသူကြီးအောင် Roy Moore ဟာအရင်တုန်းကလည်းတာဝန်ကနှစ်ကြိမ်ဖယ်ရှားတာကိုခံခဲ့ရဘူးပါတယ်ပထမတစ်ကြိမ်ကတော့ရုံးတွေကနေတမချန်းစာဝင်ပြည့်ညတ်ဆယ်ပါးရုပ်ထုကိုဖယ်ပေးရမှာဟုမပေးဘဲညှင်းဆိုခဲ့တဲ့အတွက်ဖြစ်ပြီးနောက်တစ်ကြိမ်ကတော့အမေရိကန်ပြည်ထောင်စုမှလိင်တူချင်းစုံမဲ့သူတွေရဲ့လက်ထပ်ခွင့်ကိုအတိအမှတ်ပြုဖို့ညှင်းဆိုခဲ့လို့ပါအခုတော့ထဲလွတ်တော်ကိုယ်စားလှယ်လောင်း Roy Moore ရဲ့မဲဆွယ်မှုတွေအကြက်အတဲချုပ်နေရပါပြီသူကတော့ခုလိုပြောပါတယ
် I have not been guilty of sexual misconduct
ကျွန်တော်ဘသူကိုမှလိင်ပိုင်းဆိုင်ရာမဖွဲ့မရပြုလုပ်ခဲ့တယ်လို့အပြစ်လည်းမကျူးလွန်ဘူးပါဘူးရွေးကောက်ပွဲမတိုင်ခင်လေးမှာဒီဆွဆွဲချက်တွေထွက်လာတာကလုံးဝမယုံနိုင်စရာပါ
အခုအချိန်ထိတော့သမ္မတထရန့်ရဲ့အတွင်းစီခေါင်းဆောင်တွေက Roy Moore ကိုမဖြစ်ပဲသေးပါဘူးသမ္မတရဲ့ချန်ပီကယ်လီယန်ဂေါဝေးက ABC ရုပ်သံကိုခုလိုပြောပါတယ
် It would be a very dangerous precedent for any of us for any
ဌာနတွေမှာရေးတဲ့အကြောင်းအရာလောက်နဲ့အပြစ်ကျူးလို့နဲ့ဆိုပြီးဖယ်လိုက်ရင်တိတ်ကိုအန္တရာယ်ကြီးတဲ့အစင်လာတစ်ခုဖြစ်သွားပါလိမ့်မယ်ဒီနိုင်ငံကဖွဲ့စည်းပုံအခြေခံဥပဒေကိုလက်ကင်ထားတဲ့စနစ်နဲ့ဒီမိုကရေစီကိုကျင့်သုံးနေတာပ
ါဒါပေမဲ့လည်းဒီကိစ္စအပေါ်မှာ Republican ထက်လွတ်တော်အမတ်တွေ Twitter ကနေအကြီးအကျယ်တုံ့ပြန်ရေးသားနေကြသလိုတချို့ကလည်း Roy Moore ကိုဆက်ပြီးတော့မထောက်ခံတော့ဘူးလို့ပြောဆိုနေကြပါလေရွေးကောက်ပွဲမဝင်သင့်တော့ဘူးလို့လည်းတချို့ကပြောလာနေကြတာပါ Roy Moore နဲ့ရှင်ပြန်ပြန်ဒီမိုကရက်ဘက်ကကိုယ်စားလှယ်လောင်း Doug Jones ကတော့အခုလိုပြောပါ
တယ် His problemHe needs to address those issues in the people of Alabama.
တာသူပြဿနာပါ။ဒီကိစ္စတွေကိုသူဖြေရှင်းပြဖို့လိုပါတယ်။အဲဘာမှပြည်သူအနေနဲ့အပြစ်မှန်ကိုသိခွင့်ရှိပါတယ်
။ Roy Moore ကတော့ရွေးကောက်ပွဲမှာသူအနိုင်ရဖို့ရှိကပြေးနေတဲ့အတွက်နိုင်ငံရေးအရာတမင်လုတ်ကြံထိုးနှက်တက်ခိုက်တာလို့တုံ့ပြန်ပြောဆိုနေပါတယ်။ Republican တွေကထက်လွတ်တော်မှာအမတ်နေရာနှစ်နေရာပဲကပ်ပြီးတော့အသာစီးရထားတာပါ။ဒ တကယ်လို့သူတို့အားထားတဲ့အယ်ဘမ်မပြည်နယ်မှာဒီမိုကရက်ဘက်ကနိုင်သွားခဲ့ပြီဆိုရင်အထက်လွှတ်တော်အတွင်းမှာတဝက်စီပြန်ပြီးတော့ဖြစ်သွားပါလိမ့်မယ်ဒီမိုကရက်မျိုးသားကော်မတီဥက္ကဋ္ဌထွန်ပီရက်ကတော့ဒီမိုကရက်တွေဟာနေရာတိုင်းမှာရှင်နိုင်ပြီးအနိုင်လဲရနိုင်နေတယ်လို့ ABC ရုပ်သံကိုပြောပါတယ်အခုလိုဒီမိုကရက်တွေအားတဲ့တွေပြောနေချိန်မှာ Republican ထက်လွှတ်တော်အမတ်တွေအနေနဲ့လည်းဂဂရီအနေထားကိုမဖြစ်မနေလက်ခံရမယ့်ချိန်ဒီမှာရှိနေပါတယ်အထက်လွှတ်တော်မှာဒီဟာတနည်းအားရှုံးခံမလားဒါမှမဟုတ်သူတို့ပါတီဝင်တွေကိုယ်တိုင်ရွေးကောက်ပွဲဝင်မှုမသိတော့ဘူးလို့ညင်ညာထားတဲ့သူတယောက်သူတို့နဲ့အတူထဲလွတ်တော်မှအဖြစ်လက်တွဲလာမှာကိုလက်ခံမလားဒါဟုရင်ဆိုင်ရမှာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတခါတော့သောရရှင်တွေစောင့်မျှော်နေတဲ့ဒါရိုက်လိုင်းဆွေးနွေးခန်းအစီအစဉ်စတင်ပါတော့မယ်စီစဉ်တင်ဆက်သူကိုသားညို့ဦးနဲ့ထုတ်လုပ်သူမှတ်စုမှုတို့တင်ဆက်ပေးသွားမှာပါရှင်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲ့လီလိုက်စီစဉ်ကနေပြီးချူစုပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အမေရိကန်မြန်မာဒီနိုင်ငံသားဆက်ဆံရေးကိစ္စဖြစ်ပါတယ်အမေရိကန်နိုင်ငံကျွေးဝင်ကြီးရက်စ်တယ်လဆန်ဟာအခုဒီသတင်းပတ်ထဲပြောမှဆိုရင်တော့ဘူတုံးနေမှာမြန်မာနိုင်ငံကိုလာရောက်มาဖြစ်ပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးပြုရင်ပြောင်းလဲမှုအပေါ်အမေရိကန်ရဲ့အားပေးထောက်ခံမှုကိုပြမှာဖြစ်တယ်လို့ပဲရခိုင်မြောက်ပိုင်းကျက်တဲ့ကိစ္စနဲ့ပတ်သက်လို့လည်းမြန်မာအာဏာပိုင်တွေနဲ့ဆွေးနွေးပြောဆိုပွဲရှိနေပါတယ်။မြန်မာအရေးနဲ့ပတ်သက်လို့ဒီရက်တီပြောဆိုချက်အထူးဖြစ်တော့ဒီလက်တလောကြုံနေရတဲ့ရခိုင်အရေးနဲ့နောက်မြန်မာစစ်တပ်နဲ့ဆက်ဆံရေးစသဖြင့်အမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံပေါ်ရက်တီချက်မူဝါဒဆိုင်ရာပေါ်မှာအခုဒီနေ့ဒါရိုက်လီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးဖို့ဆိုတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။တူကတော့မြန်မာနိုင်ငံရေးလေးလာသုံးသပ်သူစာရေးဆရာဒေါက်တာရံမျိုးသိန်းဖြစ်ပါတယ်။နောက်တူကတော့မြန်မာသတင်းပညာသိပံကျောင်းကဥစိန်ဝင်းဖြစ်ပါတယ်နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဒေါက်တာရံမျိုးသိန်းကိုဖိတ်ခေါ်ခြင်းပါတယ်ဒေါက်တာရံမျိုးသိန်းကြားပါလားခင်ဗျာ
ကြားပါတယ်ဗျာ
ဟုတ်ကဲ့ကျွန်တော်ခုနကပြောသွားလို့ပါတယ်ဒီအမေရိကန်နိုင်ငံကျွေးဝင်ကြီးရက်စ်တယ်လဆန်အခုဘူတုံးနေရောက်ပါလိမ့်မယ်ရောက်တဲ့အခါမှာဒီမြန်မာအာဏာပိုင်နေနဲ့တွေ့တဲ့အခါမှာလက်ရှိအမေရိကန်ပြည်တော်စုရဲ့မြန်မာနိုင်ငံရဲ့ပြောင်းလဲမှုတွေပေါ်မှာအားပေးထောက်ခံမှုတွေပြမှာဖြစ်တယ်လို့ပဲရခိုင်မြောက်ပိုင်းကျက်တဲ့ကိစ္စကိုလည်းထူးထူးလေးဆွေးနွေးမယ်လို့သိရပါတယ်ခင်ဗျာကျွန်တော်အရင်ဆုံးမေးချင်တာကရခိုင်အရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာစိုးရိမ်မှုတွေတော်များရှိတယ်ကုလသမဂ္ဂမှာအနောက်နိုင်ငံတွေမှာရောအဲ့တော့ကိုရံမျိုးသိရဲ့အမြင်သိချင်တာကဒီအခြေအနေပေါ်မှာအမေရိကန်ရဲ့ရည်တည်ချက်ဟာတခြားနိုင်ငံတွေနဲ့တူလားမတူလားအမေရိကန်ရဲ့ရည်တည်ချက်နဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲခင်ဗျာ
ကျွန်တော်မြင်တာတော့ဒီရခိုင်အရေးနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့ရည်တည်ချက်ဟာနော်ဥရောပနိုင်ငံဒီနဲ့ဟိုကုလသမဂ္ဂနဲ့အတန်အသင့်ကွာခြားတယ်လို့ကျွန်တော်ကမြင်ပါတယ်အဲ့တော့အမေရိကန်ပြည်ထောင်စုအနေနဲ့ဟိုမြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီအပြောင်းအလဲပေါ်မှာတော့ထိလွယ်ရှလည်းရှိနေတဲ့အနေအထားကိုအလင်းနဲ့ထားသုံးသပ်တဲ့အကြောင်းလည်းပဲပါပါလိမ့်မယ်နောက်တစ်ချက်ကတော့မြန်မာနိုင်ငံအပြောင်းအလဲပေါ်မှာတရုတ်ပြည်သူတမရနိုင်ငံရဲ့ဩဇာလွှမ်းမိုးလာနိုင်ခြင်းနဲ့လည်းပဲဆက်ဆက်နေမယ်လို့မြင်ပါတယ်။အဲ့ဒီအတွက်ကြောင့်မလို့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာအထူးတတိထားပြီးတော့အစိုးရနဲ့ရောတော့တပ်မတော်နဲ့ရောဟိုဂျိုင်းတူတိုက်ရိုက်ထိတွေ့ပြီးတော့ဆက်ဆံဖို့ခြေလှမ်းပြင်လာနိုင်တဲ့အလားအလာတွေတွေ့နေရပါတယ်ဗျ
။ဟုတ်ကဲ့။ဒါပေမဲ့လည်းခုနကအမေရိကန်ပြည်ထောင်စုမှာပဲလွှတ်တော်ထဲမှာဒီရခိုင်မြောက်ပိုင်းကိစ္စနဲ့ပတ်သက်လို့တော်တော်လေးပြင်းပြင်းထန်ထန်ပြောဆိုဆွေးနွေးရလွှတ်တော်အမတ်ဒီနောက်ကလွှတ်တော်မှာဥပဒေတခုဟိုအရေးယူဖို့ဥပဒေတခုပြဋ္ဌာန်းဖို့အတွက်ကြိုးပမ်းနေကြတဲ့လွှတ်တော်မှတ်တွေလည်းသတိထားမိပါတယ်အခုလိုခုနကကိုရံမျိုးသိန်းပြောသလိုဖြစ်နေတဲ့အခြေအနေဟာသမ္မတထရမ့်အစိုးရရဲ့လက်ရှိရည်တည်ချက်ကြောင့်လို့မြင်လားအမေရိကန်တခုလုံးရဲ့ bipartisan ရည်တည်ချက်လို့မြင်လားဘယ်လိုမြင်ပါလဲခင်ဗျအ
ဲကျွန်တော်မြင်တာတော့ပေါ့လေဒီလက်ရှိကျွန်တော်ခုနဆွေးနွေးတဲ့ရည်တည်ချက်ဟာအဲလက်တလောအခြေအနေမှာတော့ဒါအမေရိကန်အစိုးရရဲ့ပေါ့လေမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အဲ့ဒီတွေ့ဆက်ဆံတဲ့နေရာမှာချမှတ်ထားတဲ့ဟိုရည်တည်ချက်ဖြစ်နိုင်တယ်လို့ကျွန်တော်မြင်ပါတယ်။ဒါပေမဲ့တစ်ဖက်ကပေါ့လေအမေရိကန်ဒီကွန်ဂရက်လွှတ်တော်မှာမြန်မာနိုင်ငံကိုဟလာဟိုအကန့်အသတ်နဲ့ပေါ့လေပိတ်ဆို့အရေးယူဖို့ပြင်ဆင်နေတဲ့အတန်တွေကိုလည်းကြားရပါတယ်။အဲ့တော့ကျွန်တော်အနေနဲ့ကတော့တစ်ဖက်ကစိုးရိမ်တာပါလေဆိုတော့အမေရိကန်ကွန်ဂရက်လွှတ်တော်အနေနဲ့မြန်မာနိုင်ငံပေါ်မှာဟလာအရေးယူတာပဲဖြစ်ဖြစ်ပိတ်ဆို့တာပဲဖြစ်ဖြစ်ကန့်တတာပဲဖြစ်ဖြစ်လှုပ်လာမယ်ဆိုရင်အဲကျွန်တော်ဆိုရင်တော့မြန်မာနိုင်ငံဟာတရုတ်ပြည်သူတမန်နိုင်ငံနဲ့ရုရှားနိုင်ငံတို့ကိုပို့ပြီးတော့မိခိုရတဲ့အနေအထားမျိုးဖြစ်လာနိုင်တယ်ဆိုတော့ထည့်စဉ်းစားဖို့လိုပါတယ်။နောက်တစ်ချက်ကလက်ရှိမြန်မာနိုင်ငံမှာဟလာအစိုးရဖြစ်နေတဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရဟာ ပြည်သူလူထုကနေရွေးကောက်ပွဲကနေတဆင့်ထိုက်ရိုက်ရွေးကောက်တင်မြှောက်လိုက်တဲ့အစိုးရဖြစ်နေပါတယ်။နောက်ပြီးတော့ဒေါက်တာဆန်းစုကြည်အပေါ်မှာလည်းပြည်သူလူထုအများစုရဲ့ထောက်ခံမှုဟာမြင့်တက်နေတဲ့အနေအထားမျိုးရှိနေတယ်ဆိုတာကိုနိုင်ငံတော်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အလေးနက်ထားပြီးတော့စဉ်းစားဖို့လိုအပ်တယ်လို့ကျွန်တော်ကတော့အကြံပြုချင်ပါတယ်
။ဟုတ်ကဲ့ခင်ဗျာဒီအရေးယူမှုနဲ့ပတ်သက်လို့နောက်သေးချာကျွန်တော်ထပ်ပြီးတော့ဆွေးနွေးဖို့ရှိပါတယ်။အရင်ဆုံးကျွန်တော်ဥစိတ်ဝင်းကိုထပ်ပြီးတော့ဖိတ်ခေါ်ချင်ပါတယ်။ဒေါက်တာရေမျိုးသိန်းလေးလိုင်းပေါ်မှာခဏနေပေးပါခင်ဗျာ။ဥစိတ်ဝင်းကြားပါလားခင်ဗျာ။
โอเคจ้าပါ
တယ်ခုနဒေါက်တာရေမျိုးသိန်းပြောတဲ့ခါမှာတော့အမေရိကန်ပြည်တော်စုရဲ့ရခိုင်ရေရည်တည်ချက်ဟာတခြားနိုင်ငံတကာအနေနဲ့နည်းနည်းနည်းကွဲပြားတယ်ဆိုတဲ့အမြင်ရှိပါတယ်ကိုစင်ဝေးရဲ့အမြင်လည်းသိချင်ပါတယ်အဲ
ဒီအမေရိကန်ကဥရောပကောပေါ့လေဒီအနောက်တိုင်းလူအဖွဲ့အစည်းမှာသူကတော့ယူရီးယားပြည်ပြောလို့ရှိရင်လူလူခွင့်ရင်းနဲ့ပတ်သက်ပြီးတော့သူတို့ရဲ့အဲဆွေးမြေးတဲ့ယုံကြည်မှုဆွေးပြအဲ့ဒီဘောကတော့ဘယ်လိုလဲဆိုတော့ခိုင်းဆိုင်ကိုယ်ကမလုံးချင်နေမှာသူလို့တော့သူများဒီကကျူးလွန်ဖောက်ပြရင်မကြိုက်ဘူးနော်ပြီးတော့ဒီများကိုလိုက်နာစေချင်တယ်အဲ့ဒီဟာမျိုးပေါ့သဘောပြောချင်တာဒီလူမှုအဖွဲ့အစည်းတွေမှာဒီလူခွင့်ကိုတန်ဖိုးထားလေးစားတယ်ဆိုတဲ့ဟာရှိတယ်အဲ့ဒီတော့အခုဒါကြောင့်မေကွန်းကဒီအမေရိကန်ကဘာဖြစ်လို့ဒါဖြစ်တာလဲဆိုတော့သူကဥပဒေပိုင်းဆိုင်ရာ mechanism ရှိနေတယ်အဲ့ဒါကနေပြီးတော့သူ့ကိုဒီ bipartisan အနေနဲ့နှစ်ဖက်စလုံးကပါတီဆောင်ရနေပြီးတော့လာပြီးတော့ဒီဟာမျိုးအတွက် targeted sanction တို့ဟလာဒါတွေလုပ်ဖို့တွေတောင်းဆိုလာတာဖြစ်တယ်သူပုံစံအဲဒီကတော့ရှိတာပေါ့နော်သူကအဲ့ဒီမှာဒီလုံခြုံရေးအဖွဲ့တွေကိုလောက်တာရှိတယ်သို့တော့ targeted sanction ဆိုရင်တကယ်ကြရတော့ non state actor တွေပါပါတယ် individual ပေါ့နော်ဥပမာအဖြစ်ဒီလက်ရဆုံးပါတီတွေအဲ့ဒါတွေကအသာတူခက်စင်းလာလေဒါတွေကတော့ဘယ်သူ့ကိုဘယ်လိုလုပ်မယ်ဆိုတော့သူတို့ရဲ့အောက်ခြေမှာ list ပေးပြီးစဉ်းကောက်တဲ့ပုံမှာမူတည်တာပေါ့နော်ဒါအပြင်လည်းဒီခီးပါလာကြီးနဲ့ပတ်သက်ပြီးတော့ဟိုဒီအစိုးရအရာရှိတွေမဖိတ်တာတို့သက်ဆိုင်ရာဟိုပြစ်မှတ်ထားတဲ့ဟာတွေနောက်တစ်ခုကတော့ဒီတမတော်ကိုဟိုအထောက်ပံ့ပေးနေတဲ့တင်နန်းလိုဟာမျိုးတွေအဲ့တော့ဒီဟာတွေအကုန်လုံးကသူဒီ options အနေနဲ့စဉ်းစားတယ်ကျွန်တော်မြင်လာကတော့အစိုးရမဟုတ်ပဲနဲ့ဒါကဒီလွတ်တော်မှာဟိုကဒါဒီအတွက်တောင်းဆိုတာတွေဖြစ်လာတယ်ဒါသူ့ဒီမဲလားဆိုတော့ဥရောပကလည်းအကယ်၍မြန်ဟိုတဲ့နောက်ပတ်ကိုလိုက်လာနိုင်တာရှိရှိတယ်ဥရောပနဲ့ပါကွာလဲဆိုတော့ဥရောပတနိုင်ငံလုံးမဟုတ်ဘူးနိုင်ငံတွေစုံလာတာအဲ့ဒါပွာပါတယ
်ဟုတ်ကဲ့ကျွန်တော်ကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့နည်းနည်းထပ်မေးချင်ပါလေကိုဆင်ဝင်ခုနပြောသွားလူခွင့်ရေးနဲ့ပတ်သက်လို့ရည်တည်ချက်ကိုပြောသွားတော့လက်ရှိထရမ့်အစိုးရလက်ထက်မှာအရင်တုန်းကတော့အမေရိကန်အစိုးရဆက်ဆက်ကတော့မြန်မာနိုင်ငံဒီမိုကရေစီနဲ့လူခွင့်ရေးကိုတန်းနဲ့ထားပြီးတော့ဟိုရက်တီပြီးတော့ပြောဆိုလာတာပေါ့နော်လက်ရှိသမ္မတထရမ့်လက်ထက်မှာလူခွင့်ရေးနဲ့ပတ်သက်လို့နိုင်ငံတကာမှာတော့နည်းနည်းလေးသမ္မတထရမ့်ကလူခွင့်ရေးနဲ့ပတ်သက်လို့ဖိတ်တောက်လုပ်တယ်ဆိုတဲ့ဝေဖန်တန်တွေလက်ခံနေရတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ရောသူ့ရဲ့ policy ဘယ်လိုရှိလဲလို့မြင်ပါလဲ
ဒီ Republican နဲ့ Democrat မှာအဟို degree တွေကွာတာတွေတော့ရှိတာပေါ့တို့တော့လည်းပဲနှစ်ဖက်ပဲသူပဲအစိုးရတက်လာတက်လာသူတို့ရဲ့အခြေခံ value တွေကိုသူကဖောက်ဖျက်လို့မရဘူးအဲ့ဒီတော့အဲ့ဒီဟာကို line ပို့အဲ့ဒါဟိုသူဟို Trump ပဲဖြစ် line လာရတာပဲလေအဲ့တစ်ဖက်မှာတော့ရှိတာပေါ့ကိုကျိုးစည်းကွားနဲ့ပတ်သက်လာရင်ဘယ်လိုလုပ်မလဲဒါတွေနိုင်ငံရေးညှိနှိုင်းတွေရှိတယ်တို့တော့လည်းပဲဒါတွေကိုလင့်လူရှုလို့မရဘူးဆိုတာတော့သိကြတယ်အခုဒီမှာဒီသူတို့ကနေနာတာပါလဲဆိုတော့ဒီကိစ္စဒီပုလိတော်မော်နိုကိစ္စမှာလူမျိုးလူမျိုးတက်စီပေါ့နော်အဲ ethnic cleansing ဒါတော့ဖြစ်တယ်ဆိုပြီးတော့သူတို့ကရှင်ထားတာတွေရှိတယ်ယူဆထားတာတွေရှိတယ်အဲ့တော့ဒါတွေကိုရမယ်နောက်ထပ်ထပ်မဖြစ်အောင်လုပ်ရမယ်ဆိုတော့သူကအဲ့ဒီဟိုအပြစ်ပေးမှုရှိရမယ်ပေါ့ဒီလိုဆိုရင် accountability ဒါရှိမယ်တို့တော့ကျွန်တော်တို့ကတခုဟိုတော့မမေ့တင်တာကဒါကျွန်တော်တို့ဒီမကဘူးဒီအရေနဲ့ဟို concern ဖြစ်တာပေါ့ globally targeted သူကလောက်ထားတယ်ဥပမာအပြင် Narendra Modi ကိုသူတို့လောက်ခဲ့ပြီးတယ်လေဒါမျိုးတွေပါပဲ
ဟုတ်ကဲ့ခင်ဗျလေလိုင်းပေါ်မှာခဏနေပြီးပါကုစင်ဝင်ရောတော်ရရေမျိုးသိရောတော်ရရှင်တွေကိုကျွန်တော်လှည့်ပေးခြင်းပါတယ်အရင်ဆုံးဦးနေဦးလင်းကိုနေလင်းဦးလင်းကြားပါလားခင်ဗျဆွေးနွေးမေးမြန်းလို့ရပါတယ
်
ဟုတ်ကဲ့ဆွေးနွေးလို့ရပါပြီဗျ
โอเคสิ้นนี้ลงยาบาลีဆိုရင်တော့ကျွန်တော်အမြင်ပြောရရင်48ခုနှစ်နောက်ပိုင်းเนี่ยဒီနေ့ဒီပို့ညာဟို US ดิอเมริกันဟာမြန်မာနိုင်ငံလူမျိုးတွေရဲ့စိတ်နေစိတ်ထားသဘောတဘာဝတွေကိုတိတိကျကျနားမလည်ဘူးလို့ပဲကျွန်တော်ကမြင်ပါတယ်ဗျာအဲ့ဒီအတွက်လည်းပဲသူတို့ဆုံးဖြတ်တာတွေဟာအလွဲလွဲမှားမှားဖြစ်ပြီးတော့ကျွန်တော်တို့တွေလည်းဒီနေ့တည်းဒီဘာပေါ့နော်ဟိုဘယုတ်ဒုက္ခရှိနေရလို့ပဲထင်ပါတယ်ခင်ဗျာတကယ်တကယ်တော့ဆန်ရှင်တို့ဘာလို့လုံးလိုက်တဲ့အတွက်ကျွန်တော်တို့ကဟိုတရုတ်ပြည်လက်အောက်ကိုတွန်းပို့လိုက်သလိုဖြစ်သွားတယ်ဟိုတော့ဥနုလက်ထက်တော့လည်းဒီလိုပဲဥနုကိုယ်တိုင်လည်းပြောခဲ့ပါတယ်ဗျာဘာပြောလဲဆိုတဲ့အခါကျတော့ကျွန်တော်တို့ကွန်ယူနစ်မဖြစ်ရင်ပြီးရောဆိုပြီးဖြစ်ထားပါပဲတဲ့ဘာမှလည်းတိတ်ပြီးတော့ဟုတ်ဒီပါတီလောက်တာမဟုတ်ဘူးတဲ့ဒါကြောင့်ကျွန်တော်တို့တိုင်းပြည်မှာအာဏာသိမ်းတဲ့ဘဝကြောက်သွားတာ
ဟုတ်ကဲ့
ဒါကြောင့်လည်းဆိုအဲ့ဒီခေတုံးတွေကသူပြောထားတာပါ တော့အခုမှမဟုတ်ဘူးစစ်တပ်ကအာဏာသိမ်းသွားနိုင်တာအခုတည်းကကျွန်တော်တို့တွေကစစ်တပ်နဲ့မကင်းနိုင်ဘူးဖြစ်နေရတယ်ဆိုတာသူတို့တွေရဲ့လုံပုံလုံကြီးသုံးသပ်ပုံကြီးဒီနေ့တည်းကလွဲနေလို့ပဲလို့ကျွန်တော်ကတော့မြင်ပါတယ်ဗျာ
ဒါဆိုကျွန်တော်ကိုဦးနှစ်ဦးလေးကိုပဲတခုပြန်မေးကြပါတယ်အခုကရက်ခိုင်နဲ့ပတ်သက်လို့ရက်တီချက်ပေါ့နော်တချိန်တုန်းကအရင်ဆစ်ဆူအရေးလက်ထက်မှာအမေရိကန်ပြည်ထောင်စုကဒီမိုကရေစီလူ့ခွင့်ရေးနဲ့ပတ်သက်ပြီးပြောဆိုရက်တီခဲ့တာနဲ့ပတ်သက်လို့နောက်တစ်ခုကရေးယူတန်းခတ်ခဲ့တာနေနဲ့ပတ်သက်လို့ဟောဘယ်လိုမြင်လဲ
ဟိုရိုးရိုးရှင်းရှင်းလေးပြောကြအဲ့ဒါကလေသူတို့နိုင်ငံကတကမာလုံးနဲ့ခြုံပြီးတဲ့ကြည့်တဲ့အမြင်ကြောင့်သူတို့ရဲ့အကျိုးညာရမယ့်ဘက်ကိုပဲသူတို့တိမ်းမှာပါလေဗျဒီလူ့ခွင့်ရေးလို့ဆိုတော့ဥစားလဲ ideology ကိုအော်ဘော export လုပ်ပြီးတော့ကျွန်တော်တို့တိုင်းပြည်တွေကိုဝင်ရောက်ဆက်ဖက်ဖို့တို့ဟာလာဒူးဒလူထိန်းကြီးဖို့တို့ဒီလိုလုပ်တဲ့သဘောလောက်ပဲရှိပါတယ်တကယ်တော့သူတို့အကျိုးအမြတ်ကအဓိကအကြဆုံးပဲ
ဟုတ်ကဲ့ခင်ဗျကုဦးနေဦးလေးရဲ့ကျေးဇူးပါနောက်ထပ်သရရှင်တူကျွန်တော်လှည့်ပေးကြပါတယ်အာအညာမီအောင်ကြီးတဲ့ညာမီရဦးအောင်ကြီးဆွေးနွေးမေးမြန်းလို့ရပါပြီဗျဟု
တ်ကဲ့ဗျအာဒီလိုရှင်ရတဲ့ပြည်လာပြီးတော့ဒီနေ့ဖြလာရပြောရတာပါပဲနော်ဘယ်လိုလဲ
ဦးအောင်ကြီးရဲ့အသံတိတ်ကြီးကြီးလေးလေးမကြောက်ဦးအောင်ကြီးနည်းနည်းကြီးကြီးလေးလေးဖြစ်အောင်လို့ဟိုနေရာလေးရွှေ့လို့ရမလားတိတ်အဲကျွန်တော်တိတ်မကြောက်တော့ကျွန်တော်အခုဒီဆွေးနွေးပွဲအတွက်တချို့ဒီ threshing တွေကကျွန်တော် Facebook ကနေပြီးတော့ဒီသူတို့ရဲ့အမြင်တွေပေးပို့ထားတာရှိပါတယ်ကျွန်တော်အဲ့ဒါလေးပဲဖတ်ပြပါမယ်အရင်ဆုံးအာပုံညိုဆိုတဲ့ threshing တူရေးတာကတော့ American နဲ့အနောက်နိုင်ငံတွေကိုမြန်မာတွေယုံကြည်ဖို့ခက်ခဲသွားပြီးတော့ကိုအားကိုကူချင်းကအကောင်းဆုံးပါပဲဆိုပြီးတော့သူကရေးပါတယ်နောက်ထပ်သရရှိတူဖြစ်တဲ့ဥလရွှေကတော့အမေရိကန်အပါအဝင်အနောက်နိုင်ငံတွေမြန်မာနိုင်ငံရဲ့အချုပ်အခြာအနာကိုလူခွင့်ရေးအကြောင်းပြပြီးတော့ထိပါဆော့ကားနေတယ်လို့ခန်းစားနေရပါတယ်ဆိုပြီးတော့သူ့မြင်ရေးပါတယ်ခင်ဗျအဲ့တော့ဒါနဲ့ပတ်သက်လို့ကျွန်တော်ဒေါက်တာရေမျိုးသိန်းကိုယင်မေးချင်ပါတယ်ခင်ဗျတခုနကသရရှိတူရဲ့မှတ်ချက်ဒီနဲ့ပတ်သက်လို့ပါပဲအဓိကတော့အမေရိကန်ပြည်တော်စုကဒီမြန်မာနိုင်ငံခြားဆက်ဆံရေးမှာသူတို့အရင်တုန်းကတည်းကတောက်လျှောက်ပြောလာတာအစိုးရချင်းနဲ့မကဘူးပြည်သူချင်းဆက်ဆံရေးကိုပါသူတို့မြင့်တင်ဖို့လုတ်သွားမယ်လူလူချင်းဆက်ဆံရေးပေါ့အဲ့တော့အခုရခိုင်ပြည်နယ်ကိစ္စမျိုးရေးခင်းတွေဖြစ်လာတဲ့အခြေအနေဟာဒီဆက်ဆံရေးတန်တမာရေးကိုပါအဓိကလူလူချင်းဆက်ဆံရေးဆိုတဲ့တန်တမာရေးနီးလမ်းကိုပါတွားပြီးတော့ထိခိုက်သက်ရောက်နိုင်ပါလားထိခိုက်သက်ရောက်မှုရှိနေပါလားဘယ်လိုမြင်ပါလဲခင်ဗျအ
ဲကျွန်တော်မြင်တော့လေကျွန်တော်တို့နိုင်ငံထဲမှာရှိတဲ့ပြည်သူလူထုအများစုဟာဒီအာဏာရှင်စနစ်ရဲ့အောက်မှာပေါ့လေနှစ်ပေါင်း90ကျော်လောက်ဟိုနေထိုင်အသက်ရှင်နေရတဲ့အခါကျတော့သူတို့မှလည်းပဲဟိုနာကျင်မှုတွေနာကျင်မှုတွေပေါ့လေတော့ဒီခံစားမှုတွေပေါ့ trauma တွေအများကြီးရှိတယ်လို့ကျွန်တော်ကမြင်ပါတယ်အဲ့ဒီအခါကျတော့အဲ့ဒီပြည်သူလူထုကအင်မတန်မှစိုးရိမ်မှုတွေကြီးနေတော့တန်လျာတွေညားတတ်တယ်နောက်ပြီးတော့တစ်ခါတလေမှလူတီတက်ပို့ပြီးတော့တုံ့ပြန်တတ်တဲ့အနေအထားမျိုးတွေပဲရှိနေတယ်ဆိုတာကိုကျွန်တော်ကတွေ့ရပါတယ်အဲ့ဒီအခါကျတော့လက်ရှိပေါ့လေအမေရိကန်ပါဝင်အနောက်နိုင်ငံတွေရဲ့ဒီခြေလှမ်းတွေဟာကျွန်တော်မြင်အားဖြင့်ပေါ့လေပြည်သူလူထုကတိုက်ရိုက်ရွေးကောက်တင်ရောက်တဲ့အတော်ဆုံးကြီးဦးဆောင်တဲ့အစိုးရလက်ထက်မှာဟိုတကယ်လို့ရခိုင်ရေးနဲ့ပတ်သက်ပြီးဟာဟိုအမြင်ကွဲလွဲမှုတွေဖြစ်လာမယ်ဆိုရင်ခုနစစ်တမ်းညွှန်ကြားပြောသလိုပဲအပြည်ပြည်ပြည်သူချင်းဆက်ဆံရေးကိုလည်းပဲတွားပြီးတော့ထိခိုက်နိုင်တယ်လို့ကျွန်တော်ကတော့အဲ့လိုတုံ့တက်ပါတယ်ဒါပေမဲ့တစ်ဖက်ကလည်းပဲကျွန်တော်တို့အနေနဲ့ပေါ့လေဒီမိုကရေစီအပြောင်းလဲကိုကျွန်တော်တို့အားကောင်းမောင်းတန်ဆောင်ရွက်နိုင်မှုဆိုရင်ကျွန်တော်တို့ဟာနိုင်ငံတကာအတိုင်းအတိုင်းနဲ့လည်းပဲကျွန်တော်တို့ဟိုတင့်တင့်ဟိုခြေလမ်းဟန်ချက်ညီဖြစ်ဖို့လည်းပဲလိုအပ်တယ်လို့မြင်ပါတယ်အဲ့တော့ဟိုနိုင်ငံတကာအတိုင်းအတိုင်းဆိုတဲ့နေရာမှာကုလသမဂ္ဂအမေရိကန်အပါအဝင်အနောက်နိုင်ငံတွေနဲ့လည်းပဲကျွန်တော်တို့ဟာဟိုဆက်ဆံရေးကောင်းဖို့လိုအပ်ပါတယ်အဲ့ဒီအတွက်ကိုလည်းပဲအစိုးရလွတ်တော်နဲ့တက်မတော်နောက်တိုင်းရင်းသားအားလုံးပေါ့လေပူးပေါင်းပြီးတော့ဆောင်ရွက်နိုင်ဖို့ကလည်းပဲအရေးကြီးပါတယ်လို့ကျွန်တော်ကတော့အဲ့လိုတုံ့တက်ပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ကိုစင်ဝင်းကိုလည်းမေးချင်ပါတယ်အဓိကအမေရိကန်ပြည်အောင်စုကချမှတ်တဲ့မူဝါဒတွေဟာသူ့ရဲ့တန်တမာရေးနီးလမ်းရချင်းကပ်မှုတွေဆောင်ရွက်မှုတွေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့တကယ်တမ်းအောင်မြင်မှုရှိနေတယ်လို့ပြောလို့ရလားနောက်ဟိုထိခိုက်မှုရှိနေပါလားဘယ်လိုမြင်ပါလဲခင်ဗျ
ဟိုပထမဆုံးချက်ပေါ့လေဒီသူတို့ sanction တွေဘာတွေလုပ်မယ်ဆိုတဲ့အခါလုပ်ဖို့စဉ်းစားတယ်ဆိုတဲ့အခါကျတော့နီးကြရမေးကြည့်တာပေါ့ဒီတန်တမာနဲ့အဲ့ကနော်အလုပ်လုပ်လို့ရှိရင်ဘာလို့တိုင်းတာတွေဘာကြီးဖြစ်လာနိုင်လဲသူတို့ကလည်းပြောတာကကျွန်တော်ပြန်နားလည်တော့ကတော့ဒီလို PDU ကစီဗီလီယန်တွေမဖြစ်တဲ့ဟာဆိုတဲ့ဟာကိုသူတို့ကတော့ stress အဲ့ဒါကိုလေးထားပြီးတော့ပြောတယ်ပေါ့နော်နောက်တစ်ခါမှမမတဲ့ဒီဒီဒီအမေရိကန် session လုပ်မယ်ဆိုတဲ့ဟာကိုဝေဖန်တာနှစ်ခုမှတစ်ခုကတော့ဆန်စုကြည်ဆိုရင်ကလေးပဲဒီတရုတ်လက်အောက်ကိုတွန်းပို့လိုက်တယ်လို့ဖြစ်သွားမှာပေါ့နော်အဲ့ဒါတာမန်ပြည်သူတွေထဲမှာတော့ဒါလုတာကပါတယ်ဆိုတဲ့အမြင်မှာနောက်ကြည့်ရတခုကဒီဟာဟိုသူ့ကိုဆန့်ကျင်တဲ့အမြင်ကငွေရရှိတဲ့ဟာဟုတ်လားနော်နောက်ဒါမှနောက်တစ်ခုကကြတော့ဒီစစ်ဘက်က
အပြန်ကောင်းလာမှာကိုစိုးရင်တော့ဆန်းစုကြည်ကိုထောက်ခံပေးတာပေါ့နော်အဲ့လိုမျိုးရှိတယ်အဲ့တော့အမေရိကန်ရဲ့ policy တွေကထိရောက်လားမထိရောက်လားဆိုတာဒါတော့ဟိုသူတို့အပိုင်းပေါ့နော်ကျွန်တော်တို့ပြတာလို့ကြည့်ရမှာကကျွန်တော်တို့ကသိနေတယ်တရုတ်ကထိအောက်မှာကြီးပဲနေလို့မရတာတော့ပြတာလေကျွန်တော်တို့နဲ့စိတ်အဲ့ဒါဟိုတက်တည်ပြားခဲ့ပြီးပါပြီအဲ့တော့ကျွန်တော်တို့နိုင်ငံတကာကိုဝင်ဆက်အောင်လုပ်ရတော့မှာပဲနိုင်ငံတကာကိုဝင်ဆက်အောင်ကျွန်တော်တို့လုပ်ရမယ်တဲ့ဟာအဲ့ဒါက2017မှာတိုင်းပြည်ကဖွင့်လာတဲ့အခါမှာအပြီးပြင်နေဖြစ်လာတယ်နောက်ဒီမိုကရေစီကျွန်တော်တို့ဒီ25နှစ်ကျော်ကြာတိုက်ဟိုရုံးကန်ရဲ့ဟာဒီမိုကရေစီနဲ့လူခွင့်ရေးဆိုတဲ့ဟာတွေအိုင်ဒီယာတွေကိုကျွန်တော်တို့တံပိုးတွေပြစ်ချတော့မှာလားဆိုတဲ့ဟာလည်းမေးခွန်းရှိတာပေါ့နော
်ဟုတ်ကဲ့ခင်ဗျကျွန်တော်တို့ရှင်တူပြန်လှည့်ပေးခြင်းပါလေခုနကအညာမီအောင်ကြီးပြန်ပြီးတော့ line ဆက်သွေးရပါပြီကိုအောင်ကြီးရေကြာပါလားခင်ဗျ
ဟုတ်ကဲ့ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆွေးနွေးမြေမြလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာအချိန်လည်းပြည့်နေရတော့ကြာကျွန်တော်တို့ကဒီတော့ကလည်းကျွန်တော်ဒီတစ်ခါကြီးမှလာပေါ့ဗျာ2016တုန်းကတစ်ခါ2019တစ်ခါတစ်ခါတည်းကလေးအကျန်းတဲ့အဖွဲ့အစည်းပြီးတော့လုံခြုံရေးတိုက်ခိုက်ဝင်ပြီးအပေါ်မှာပန်းနေအားနဲ့တိုက်ခိုက်ကြရတယ်ခင်ဗျာအဲ့ဒါကိုမြန်မာတပ်မတော်ကလည်းကိုယ့်ရဲ့ရင်းကြီးပြည်သူများရဲ့အလို့အဲ့အင်စီးပြီးလုံခြုံရေးအတွက်တပ်မတော်ရဲ့မူလတာဝန်ဖြစ်တဲ့ဒီအလို့ခုကကာကွယ်ရတယ်ပေါ့ဗျာလုံခြုံရေးအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အကြံဉာဏ်နဲ့ပေါ့ဗျာတစ်သက်နိုင်ငံကိုဖြတ်ကြည့်ကြတယ်အဲ့ဒီမှာကဘာကနေပြီးတော့မြန်မာတပ်မတော်ကနေပြီးတော့တာဝန်အားတွေလုံးလို့မပြေအောင်လုပ်တာလေဆိုတဲ့အချက်ကအဓိကဆွဲလို့နေတာခင်ဗျာကျွန်တော်တွေကဒီမှာလည်းဆွေးနွေးရပါဘူးတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီတနေ့တော့လောက်ဆုပြတ်မယ်ကိုယ်တိုင်ဆက်နှစ်ရက်ဆက်တလာနဲ့ဆက်ဆံဒီကနေပြီးတော့တစ်သက်နိုင်ငံကိုဖြတ်ကျော်ပြတဲ့လူတွေကိုတရားရဲ့အကြည့်ဆုံးတဲ့အခါကျတော့ဒီလိုတော့နဲ့ဒီလိုပြားပြတာကိုအချင်းရှားတွေ့ရပါတယ်ခင်ဗျာအဲ့အဲ့ဒါကိုကဘာကတော့တမျိုးပေါ့ဗျာတပ်မတော်ရဲ့တာဝန်အားတွေလုံးလို့အဲ့နိုင်ငံလိုတရားတော့ဗျာအဲ့လိုပဲဗျာအမျိုးမျိုးတွေပြောကြတယ်ဗျာတကယ်တော့ဗျာဒီလိုတဘာဝနဲ့ဒီလိုပြောတာပါဒီဒီလိုအင်တာနက်တော့ကိုယ်တိုင်ကြားပြီးတော့လို့တာတော့ဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအညာမြေဦးအောင်ကြီးကျေးဇူးပါခင်ဗျာကျွန်တော်ပင်နိုင်ဆွေးနွေးသူတွေပြန်ပြီးလှည့်ပေးကြပါတယ်ဦးစိတ်ဝင်းကိုကျွန်တော်အဲဒါနဲ့ဆက်ဆက်လို့မေးချင်တာပါခုနမေးချင်တယ်ဆိုတော့ခုနဒီဖြစ်ရတီနဲ့ပတ်သက်လို့တမ်ရော်မှာအဓိကတာဝန်ရှိတယ်ဆိုပြီးတော့ဒီအမေရိကန်ပြည်အောင်စုမှာလွှတ်တော်မှချုနောက်တစ်ခုအစိုးရပိုင်းကချုရလဲဒီတက်နဲ့ပတ်သက်လို့ပြစ်မှတ်ထားအရေးယူမှုတွေလုပ်ဖို့ဆိုပြီးတော့ပြောဆိုဆွေးနွေးနေကြတာရှိပါတယ်ခင်ဗျအဲ့တော့ပြောမယ်ဆိုရင်တော့မြန်မာနိုင်ငံမှာအစိုးရနှစ်ရပုံစံမျိုးဖြစ်နေတယ်တက်ကတက်ရသားစုရတက်အဲ့တော့တက်ကဟာကိုသူတို့ပို့ပြီးတော့ဖိဟိုပြစ်မှတ်ထားပြီးတော့ရေးယူမယ်ဆိုတဲ့အနေအထားမျိုးကိုသူတို့ပြင်လာတာတွေကမြန်မာဒီမိုကရေစီအပြောင်းလဲကိုရောတစုံတရာတက်ရောက်မှုရှိသွားနိုင်လားကိုစိတ်ဝင်ရဲ့မြင်သိချင်ပါတယ
်တက်ပတ်မှာလည်းတက်ကမပါလို့မဖြစ်ဘူးဟုတ်လားကျွန်တော်တို့နိုင်ငံမှာ260နိုင်ငံဟိုစစ်အနာရှင်စနစ်ပြတွင်းလာခဲ့တဲ့အတူနဲ့တည်းနဲ့ရှိတဲ့ဟာတက်မတော်ဖြစ်နေတဲ့အခါကျတော့တက်ကပြည်ပြင်းကြောင်းလဲမှုကိုကိုယ်တိုင်လူလူလားလားလိုက်မှဖြစ်မှာဆိုတော့အဲ့တော့အခုဒီလိုမျိုးဆန်းရှင်းတွေပါလေလုပ်တယ်ဆိုရင်တက်ကိုသွန်းထုတ်လိုက်တယ်လို့ဖြစ်သွားမလားဆိုတော့ဆိုရင်မျိုးရှိတာလည်းအသေးစားပဲတစ်ဖက်မှာဟလာတိုးတော်လည်းပဲတစ်ဖက်မှာတက်ကကောင်းကောင်းကြီးအခုနောက်ပိုင်းဒီဟိုဟာဒီမှာဒီအယုတ်ထက်ဆိုင်ပတ်ဆံရတာသူတို့အတွက်အကျိုးရှိတဲ့ဟာတွေလည်းသူတို့တွေ့တာတယ်လို့ကျွန်တော်ကတော့ဟိုဟိုယုံကြည်တာတွေရှိတယ်ဥပမာဒီဆလမက်ပစ္စည်းတွေတုံးရတာမျိုးတွေကအစနောက်သင်္ကန်းတွေပို့ပြီးတော့ပွင့်နေလာတယ်တစ်ဖက်ဟိုပြောရရင်တော့တဝူးလေးနဲ့ဆက်ဆံတာဟိုသူ့ရဲ့အလူကြားလိုက်နေရတဲ့ဟာတွေရှိတယ်ဥရောပတို့ဒီအအမေရိကန်တို့နဲ့ဆက်ဆံလာတယ်ဒီမှာအကျိုးမြတ်တူတက်မှလည်းအများကြီးရှိတယ်အဲ့ဒီတော့နှစ်ဖက်စလုံးကတော့အပြန်အလှန်ချိန်ဆမှုတွေလုပ်တယ်ကိုယ့်ရဲ့နိုင်ငံရေးယူမှန်းချက်ပြီးတော့အပါဝင်ပေါ့အပြန်အလှန်ချိန်ဆမှုတွေနဲ့လုပ်နေတယ်လို့ထင်တယ်အဲနောက်ဆုံးမှာတော့ဒီနောက်ထပ်မဖြစ်ပွားအောင်တက်တာရောဘယ်လောက်ထိအာမခံပေးနိုင်မလဲဒီလိုတွေ့တဲ့အခါကျရင်ဘာတွေပြောနိုင်မလဲဒါတွေပဲအရေးပါမယ်ထင်ပါတယ
်ဟုတ်ကဲ့တက်ကလည်းမကြခင်ကပဲပြောရမယ်ဆိုရင်မနေ့ကပဲသူတို့တရင်ထုတ်ပြန်ချက်တည်းထုတ်ပါတယ်သူတို့ရဲ့သူတို့သီးကြပေါ့နော်စုံစမ်းစစ်ဆေးမှုတွေမှာရလတ်တင်နဲ့ပတ်သက်လို့ထုတ်ပြန်သွားတာရှိပါတယ်တရားစီရင်ရေးအမေရိကန်နိုင်ငံရဲ့ဝန်ကြီးကလည်းဘူတုံးနေလာမှာပေါ့နော်အဲ့တော့ခုနကကိုစင်ဝေးပြောသလိုမြန်မာစစ်တပ်ဘက်ကလည်းအမေရိကန်ပြည်တော်စုနဲ့ဆက်ဆံရေးကိုပို့ပြီးတော့ဆက်ဆံလို့တဲ့အနေအထားမျိုးတွေ့ရတယ်ဆိုတော့အမေရိကန်စုရဘက်ကတက်ကိုအခုလိုမျိုးအရေးယူလိုက်တာကဆွဲခုနပြောလို့ဒဇုံတရားဖိအားပေးပြီးတော့ပြဿနာတွေပိုမကြီးလောက်အောင်အတွက်ဖိအားပေးနိုင်မလားဒါမှမဟုတ်ပိုးပြီးတော့ဝေးကွာသွားအောင်လုပ်နိုင်လားပိုးပြီးတော့ဝေးသွားနိုင်လားပိုးပြီးနှီးသွားနိုင်လားဘယ်လိုမြင်ပါလဲခင်ဗျအ
ဲ့ဒါကနှစ်ဖက်မှာဘယ်လိုချင်းကပ်လဲပုံမှာမူတည်မယ်လို့ထင်ပါတစ်ဖက်မှာလည်းဒီအမေရိကန်အစိုးရအနေနဲ့ကသူ့ရဲ့ပြည်သူတွေကိုပြန်ပြီးတော့ accountable ပြန်ဖြစ်ဟာကဲဗမာပြည်မှာတော့ဒါမျိုးတွေဖြစ်နေတယ်ပါလို့လဲဆိုတဲ့ဟာလေပြေကွန်းထုတ်ဆရာရှိတယ်ဒီအမတ်တွေဆိုတာဟိုရေကောက်ခံနေဖြစ်တဲ့အခါကျတော့သူတို့မေးလာတာတွေရှိတယ်အဲ့တော့သူတို့အနေနဲ့လုံးဝလဲလုံးရတော့တ တစ်ဖက်မှာနိုင်ငံရေးပြည်ပြောင်းလဲမှုရဒီမြန်မာပြည်ဒီမိုကရေစီဒီပြည်ပြောင်းလဲမှုကိုထောက်ခံပေးရမယ်လုပ်ပေးရမယ်အားပေးရမယ်ဆိုတဲ့အမေရိကန်မှာအကြနာကြထားပြီးသားအဲ့တော့ဟိုတက်ကိုလည်းအဲပြည်ပြောင်းလဲမှုကိုပါသွားစေချင်တယ်အဲ့ဒီဟာတွေလွန်ဆွဲနေတော့ကျွန်တော်ထင်တယ်အဲ့ဒါဆောင်ကြည့်ရမယ်အနေထားပြတာပါ
ဟုတ်ကဲ့ကိုရံမျိုးသိန်းကိုလည်းကျွန်တော်နောက်ဆုံးပေးချင်ပါတယ်အခုဒီကနေ့ပဲနိုင်ငံကြီးဌာနအမေရိကန်နိုင်ငံကြီးဌာနကဆင်းမြင်ရရှိသူပြောတာကတော့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့ဒီသူဒီနိုင်ငံကြီးဦးကြီးတလဆန်ခီးစင်မှာတွေ့ကြမယ်ရခိုင်ကိစ္စကိုဆွေးနွေးကြလိမ့်မယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာတကယ်ပဲအမေရိကန်ပြည်ထောင်စုကအဲ့လိုဆွေးနွေးပြောဆိုလာတာကိုတက်ကရောလက်ခံပါမလားကိုရံမျိုးသိန်းအမြင်သိချင်ပါတယ
်အဲကျွန်တော်မြင်တာတော့လေဒီအမေရိကန်နိုင်ငံကြီးဝန်ကြီးနဲ့ဒီတက်မောက်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်အပါဝင်ပေါ့လေတက်မောက်ခေါင်းဆောင်နေနဲ့အဲ့တွေ့ဆုံဆွေးနွေးနိုင်မယ်ဆိုရင်အပို့ပြီးတော့ဟိုထိရောက်ဟိုအကျိုးရှိနိုင်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်အဲ့တော့ဒီတက်နေနဲ့ပေါ့လေဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့သူတို့စုံစမ်းစစ်ဆေးကော်မရှင်ဖွဲ့ခဲ့တာနောက်လုံခဲ့တဲ့ရက်ပိုင်းကပေါ့လေဒီကျွန်တော်တို့ရခိုင်ပြည်နယ်ကိုတာဝန်ခံရတဲ့အနောက်ပိုင်းတိုင်းဒီစစ်ဌာနချုပ်တိုင်းမှုကိုအပြောင်းရွှေ့ခံထားတာဒီအခြေအနေတွေကိုကြည့်မယ်ဆိုရင်ဟိုတက်ဘက်ကလည်းအရင်ကနဲ့မတူတဲ့ပေါ့လေပြင်ဆင်မှုတွေကိုအလုပ်လာတယ်အဲ့ဒီပြင်ဆင်မှုတွေကဒီအမေရိကန်နိုင်ငံကြီးခီးဝင်ကြီးရဲ့ခီးစဉ်မတိုင်ခင်ပြင်ဆင်မှုတွေဖြစ်နေတာကိုလည်းတွေ့ရတဲ့အခါကျတော့ဟိုတက်မတော်အနေနဲ့လည်းပဲအမေရိကန်နဲ့ဆက်ဆံရေးကိုဟိုပြစ်ပြစ်ခါခါသဘောမျိုးမဟုတ်ဘဲနဲ့ဟိုကောင်းစေခြင်းနဲ့ကောင်းခြင်းတဲ့ဆန္ဒတွေရှိနေတယ်အဲ့ဒီလိုကောင်းတဲ့အတွက်တက်မတော်တည်ဆောက်ရေးနောက်တက်မတော်ပြုပြင်ပြောင်းလဲရေးတွေကိုအများကြီးအကျိုးပြုနိုင်တယ်ဆိုတာကိုလည်းသူတို့အနေနဲ့သိနေတယ်လို့တော့ကျွန်တော်ကအဲ့လို
အဲတုံးတာပြပါတယ်ဗျဟုတ်ကဲ့ဟိုအင်္ဂလန်ကဆိုလို့ရှိရင်ဒီတက်နဲ့လုံနေတဲ့တင်တန်းတွေကိုရက်ပစ်လိုက်တာမျိုးတွေရှိတယ်ခင်ဗျအဲ့တော့ဆက်ဆံရေးကိုဖျက်လိုက်တဲ့သဘောမျိုးပေါ့ဒီနေထားတာကရောတက်ပေါ်မှာဩဇာသိရောက်နိုင်မှုရှိပါမလား
အဲကျွန်တော်မြင်လာတော့ပေါ့လေခုနဟိုကိုစိန်ဝင်တဲ့ဘက်ဆွေးနွေးသွားတဲ့အတိုင်းပေါ့ကျွန်တော်တို့နိုင်ငံရဲ့အပြောင်းလဲမှာကဒီအရက်ဖက်စစ်ဖက်ဆက်ဆံရေးနဲ့လည်းပဲတော်တော်လေးဆက်ဆံနေပါတယ်အဲ့ဒီအခါကျတော့နိုင်ငံတကာအမေရိကန်ပါဝင်အနောက်အစုနိုင်ငံတွေရဲ့ခြေလှမ်းတွေဟာကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းအလဲမှာအရက်ဖက်စစ်ဖက်ဆက်ဆံရေးကိုပို့ပြီးတော့ကောင်းမွန်လာအောင်နောက်ပြီးတော့နိုင်ငံရေးမှာစစ်တပ်ရဲ့ပါဝင်မှုကိုလျှော့ချနိုင်အောင်နောက်ပြီးတော့စစ်တပ်ရဲ့ဩဇာလွှမ်းမှုမှုကိုလျှော့ချနိုင်အောင်အထောက်အပံ့ပြုနိုင်ဖို့ကပို့ပြီးတော့အရေးကြီးတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တိုင်းလီလိုက်စီစဉ်အချိန်ဆစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ဒေါက်တာရံမျိုးသိန်းနဲ့ဦးစိန်ဝင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာသွားရှင်ဒီအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်တိုင်းလီလိုက်စီစဉ်ကျွန်တော်ကပြီးပါ
အင်္ဂါညဒိုင်ရိုက်လေးလိုက်ဆွေးနွေးကန်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်အခုတော့သတင်းအချင်းချုပ်ကိုမတ်တင်ငင်ထိုက်ကြညာပေးပါမယ
်စီစဉ်ထားတဲ့အချိန်ထက်နောက်ကျပြီးချင်းပါခဲ့တဲ့နိုင်ငံ16နိုင်ငံရဲ့အရှိအာရှထိပ်သီးညီလာခံကိုအမေရိကန်သမ္မတတက်ရောက်မဲ့ကိစ္စကိုချိန်ကပ်ပြီးဖျက်လိုက်ပါတယ်ထိပ်သီးညီလာခံကိုမတက်တော့ဘဲသမ္မတထရန့်ကဖိလစ်ပိုင်ကနေထွက်ခွာဖို့ Air Force 1လေယာဉ်စီကိုထွက်သွားတာပါ။သမ္မတရဲ့လေယာဉ်ကအရင်စီစဉ်ထားတဲ့အချိန်ထက်နိုင်ဝက်ဆော့ပြီးဖိလစ်ပိုင်နိုင်ငံနီနွိုင်းအကီနိုနိုင်ငံတကာလေစိတ်ကနေထွက်ခွာခဲ့ပါတယ်။ထိပ်သီးညီလာခံကိုတော့သမ္မတထရန့်ရဲ့အစားနိုင်ငံခြားရေးဝန်ကြီး Rex Tillerson တက်ရောက်ခဲ့ပါတယ်ရှင်။အမေရိကန်အောက်လွှတ်တော်တရားရေးကော်မတီရှေ့မှောင်မှာရှေ့နေချုပ် Jeff Sessions ကြားနာထွက်ဆိုနေပါတယ်။ဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲမဲဆယ်စည်းရုံးမှုအဖွဲ့နဲ့ရုရှားကြားအဆက်အနွယ်တွေနဲ့ပတ်သက်ပြီးဒီမိုကရက်လွှတ်တော်အမတ်တီရဲ့မေးခွန်းတွေကိုရှင်းနေချုပ်ရင်ဆိုင်ဖြေကြားနေရပါတယ်။အစောပိုင်းကြားနာပွဲတွေတုန်းကတော့မစ္စတာထရန့်ရဲ့စည်းရုံးရဲ့အဖွဲ့ဝင်တွေနဲ့ရုရှားအစိုးရကြားဆက်နွယ်မှုတွေနဲ့ပတ်သက်ပြီးသိထားတာမရှိဘူးလို့ရှင်းနေချုပ်ကအထက်ထက်အခါကပြောဆိုထားတာဖြစ်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲအပြီးကာလတွေမှာ WikiLeaks ရဲ့ Twitter ကနေသူ့ကိုတီးတန့်ပေးပို့ခဲ့တဲ့စာရီကိုသမ္မတ Donald Trump ရဲ့သားကထုတ်ပြန်လိုက်ပါတယ်။တီးတန့်ဆက်သွယ်မှုတွေရှိခဲ့ကြောင်းအထောက်အထားတွေရရှိခဲ့တဲ့ The Atlantic စာဆောင်ကပထမဆုံးအချိန်သတင်းဖော်ပြပြီးနိုင်ပိုင်းအကြာမှာပဲ Donald Trump Jr. က WikiLeaks နဲ့တီးတန့်စာဆက်သွယ်တွေကိုထုတ်ပြန်ခဲ့တယ်လို့အပြန်အလှန်ရေးသားထားတဲ့စာရီဟာလည်းတိတ်အေးမကြီးတဲ့သဘောမျိုး Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ရှင်
။တရင်ချင်းချက်ကိုမတင်ငင်ထိုက်တင်ညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရမှုကမှစမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Peter Hadley ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VOA American အသံ တ်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ဗုဒ္ဓဟူးနေ့မနေ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့အလိုင်းဒိုမီတာ30 40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.